Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ်မတ်လ30ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနောက်လာလို့တင်ပြမှာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံရဲ့ဆက်ကိုရပ်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကအချင်းချောက်ပြောဆိုပါရယ်။စီရေပဋိပက္ခတံကိုအပြင်းထန်ရင်ဆိုင်နေရတဲ့ယီမန်နိုင်ငံမှာကာလာဝမ်ရောဂါဖြစ်ပေါ်မှုမြင့်တက်လာနေတဲ့အတွက်လူမှုကူညီရေးအဖွဲ့တွေအပူတပြင်းလုပ်ကိုင်နေရပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းကအကြောင်းတစ်ခုဒီကနေ့စနေနေ့ကမော်တာပြစ်ခတ်တိုက်ခိုက်ခံရတာကြောင့်ကျောင်းသား၄ယောက်ထပ်မံနဲ့တိတ်ဆုံပြီးတော့တာစင်ကျော်တရားရသွားခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားကြပါပါရှင်
။ဟုတ်ကဲ့ပါရှင်။စနေညအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်တိုင်းသားနဲ့နှက်ကိုင်တက်AA နဲ့စစ်တပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မြောက်ဦးနယ်ဘူးသီးတောင်မြို့နယ်ထဲမှာရဲရွာတွေနဲ့အထီးလက်နက်ကြီးတွေနဲ့ပစ်ခတ်နေလို့ရွာသားတွေစစ်ဘေးကနေတိမ်းရှောင်နေကြရပါတယ်
ကျင်းကျနေတာကကျွန်တော်တို့စီမံကဟိုကောလိုင်းကြောင့်ဖြစ်နေတယ်ဆိုတော့ဒါနာကြီးတွေကနှမ်းပက်လာတော့သူတို့ကလည်းကြောက်တာပေါ့ဒေ
သခံတို့ကပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးအရက်သားထိခိုက်မှုတွေများလာနေတဲ့လက်ရှိရခိုင်ပြည်ထနာကိုဘလို့ဖြေရှားကြမလဲဆိုတာသုံးသပ်ထားတဲ့သတင်းနောက်မဆုအစည်းအဝေးနောက်မြေကဘာတွေမပြိုကျအောင်လို့မြေချောင်းတွေကိုဘလို့ထိမ့်သိမ့်ကြမလဲဆိုတာကိုတင်ပြထားတဲ့မြန်မာတခွေအစည်းအဝေးနဲ့အတူရခိုင်အရေးကိုဆွေးနွေးကြမယ်စနေညတဲ့လေလိုက်ဆွေးနွေးခန်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရေးဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံရဲ့ဆက်ကိုရပ်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေ့ကပြောပါရယ်။အမေရိကန်နိုင်ငံရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဆက်ပြေးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောင့်အယှက်ဖြစ်နေတာပါ။လာမယ့်တစ်ပတ်မှာမက္ကဆီကိုနယ်ဆက်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာအလာကိုအပန်းဖြေရိတ်သားမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။အမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဆုံးသတ်သွားအောင်လို့မက္ကဆီကိုဘက်ကအပြည့်အဝလုပ်ကိန်းတာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်ကတောက်ကြနဲ့အစောပိုင်းမှာဆွဆွဲပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းလူအုပ်ကြီးအမေရိကန်နဲ့ဝင်မလာအောင်မက္ကဆီကိုဘက်ကမတားဆီးနိုင်ဘူးဆိုရင်အမေရိကန်ဖက်ကနေဆက်ကိုအချင်းအတော်ကြအောင်ပြပြမယ်လို့လဲသမ္မတထရမ့်ကပြောပါရယ်အမေရိကန်နိုင်ငံနဲ့ဝင်ရောက်ဖို့ရည်ရထားတဲ့ရှားနဲ့ချီတဲ့သူတွေပါတဲ့ရွှေ့ပြောင်းလူအုပ်ကြီးကိုရည်ညွှန်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမက္ကဆီကိုတာဝန်ရှိသူတွေဖက်ကအဲ့ဒီလူတွေကိုဟန်တာဖို့ချက်ချင်းဆောင်ရွက်ဖို့လိုတယ်လို့လဲပြောပါရယ်အဲ့ဒီလူအုပ်ကြီးကိုဟန်တာဖို့မက္ကဆီကိုဖက်ကဘာမှဆောင်ရွက်တာမရှိဘူးဆိုပြီးသမ္မတထရမ့်က Twitter ကနေပြောဆိုပေမဲ့မက္ကဆီကိုတာဝန်ရှိသူတွေကတော့ရွှေ့ပြောင်းလူအုပ်ကြီးလူစုကွဲသွားအောင်စူးစမ်းလုပ်ကိုင်နေပြီးတော့ဖမ်းဆီးတာနေရပြန်ပေါ်တာမျိုးတွေလဲတိုးပြီးလုပ်ကိုင်နေတဲ့အပြင် Guatemala နိုင်ငံနဲ့ဆက်မှာလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုလည်းထုတ်မပေးတော့ဘူးလို့ပြောပါတယ
်။စီယေပရိပခဒံကိုအပြင်းထန်ရင်ဆိုင်နေရတဲ့ယေမန်နိုင်ငံမှာကာလာဝမ်ယောဂါဖြစ်ပွားမှုမြင့်တက်လာနေတဲ့အတွက်ယောဂါပြန်ပွားမသွားအောင်လူမှုကူညီရေးအဖွဲ့တွေကအပူတပြင်းလုပ်ကိုင်နေကြပါတယ်။ဒီနှစ်စံပိုင်းကစလို့ကာလာဝမ်ယောဂါလို့ယူဆရတဲ့လူနာပေါင်း 39,000 ကျော်ရှိလာပြီဖြစ်သလိုအဲဒီမှာတည်ဆုံသူ200နီးပါးရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အဲ့ဒီအရေးတော်ထဲမှာကလင်းငယ်တွေ28ရာခိုင်နှုန်းပေါင်းပါတယ်။ယေမန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်ကကာလာဝမ်ယောဂကတ်ဆိုးကြီးရင်ဆိုင်ခဲ့ရတာဖြစ်ပြီးအဲ့ဒီအခြေအနေကပြန်ပြီးနလန်ထူဖို့ပြည်သူတွေနဲ့ကျမကြီးလုံသားတွေစူးစမ်းနေရတော့မှဖြစ်ပါတယ်။2019ခုနှစ်ဧပြီလကဖြစ်ပွားခဲ့တဲ့ကာလာဝမ်ယောဂကတ်ဘေးကြီးဟာယေမန်နိုင်ငံတမိုင်းမှာတော့အဆိုးဆုံးဖြစ်ရလဲဖြစ်ပါတယ်။အဲ့ဒီတော့ကလူပေါင်း 1.2 သန်းကာလာဝမ်ယောဂကူးစက်ခံခဲ့ရပြီးတော့လူပေါင်း 2,500 ကျော်သေဆုံးခဲ့တာပါ။ယမန်နိုင်ငံတဲကပြည်နယ်39ပြည်နယ်ကကာလာဝမ်ယောဂါလို့ယူဆရသူတွေတွေ့ရကြောင်းပြီးခဲ့တဲ့လတည်းမှာပဲအကြောင်းကြားလာတယ်လို့ကမ္ဘာ့ချမ်းမကြီးအဖွဲ့ WHO ကပြောပါတယ်။မိုးရသီရောက်လာတာနဲ့ပြည်ထဲမှာလူတွေအဆုလိုက်ပြုံလိုက်နေရပြောင်းရွှေ့နေကြရတဲ့အတွက်ယောဂါကူးစက်မှုပိုမိုမြင့်တက်လာနိုင်တယ်လို့ WHO ပြောခွင့်ရသူ Tarik Jasarevic ကပြောပါတယ်ခင်ဗျာ။
ကာဇာကမ်းမြောင်ဒေသထက်ကဂါဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေခင်ပိုင်းနှစ်ပတ်လည်ဆန္ဒပြပွဲကျင်းပဖို့စီစဉ်နေပါတယ်ဒီကနေ့မနက်မှာပဲအစ္စရေးဘက်ကပြစ်လိုက်တဲ့လက်နက်ထိပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာယက်ရဲ့ မိုဟာမက်ဆာယက်တေဆုံးခဲ့ရတာကြောင့်တင်မမှုတွေတိုးလာနေတာပါ။ဂါဇာစစ်တီးရဲ့နေဆက်ချန်စီအိုနေကြောက်ခဲ့တဲ့အစ္စရေးစစ်တပ်ကပြစ်လိုက်တဲ့လက်နက်ချပြီးတော့အဲ့ဒီလူငယ်တေဆုံးသွားတာလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အစ္စရေးနဲ့နေဆက်ချင်းဆက်နေတဲ့နေဆက်ချန်စီအိုနေမှာကျင်းပတဲ့လမ်းလျှောက်ချီတဲ့ဘက်ကိုလူထုလှုပ်ရှားတက်ကြွသူတွေကဦးဆောင်စီစဉ်ခဲ့ကြပေမဲ့ချီတက်ပွဲကိုဟာမတ်အဖွဲ့ကအလင်းမြန်မဲ့ဦးဆောင်လိုက်ပါရယ်။ဆနာပြပွဲကိုဂါဇာဒေသကလူပေါင်းထောင်နဲ့ချီပတ်ဝန်းလာတာပါ။နေဆက်အနီးမှာလှုပ်တဲ့ချီတက်ဆနာပြပွဲတွေဟာထိတ်တရင်ဆိုင်မှုတွေနဲ့အဆုံးသတ်လိမ့်ရှိပါရယ်။ပါလက်စတိုင်းဆန္ဒပြသူတွေဘက်ကကာတာယာရီမီရှိုရာမိလောင်ဘုံနေနဲ့ပစ်တာဒါမှမဟုတ်ပောက်ကွဲရေးပစ္စည်းခွဲတာမျိုးတွေလုပ်လို့ရှိပြီးတော့အစ္စရေးတပ်ဖွဲ့ဘက်ကလည်းတနက်တွေမြေယူဘုံတွေနဲ့ပြန်ပစ်လို့ရှိပါတယ်
။တူရကီနိုင်ငံအနေနဲ့မနေ့ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေပြီးတဲ့နောက်ဆီးရီးယားရေးကိစ္စကိုအပြင်မှာလက်တွေ့ကင်တွယ်ဖြေရှင်းသွားမယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကဒီကနေ့မှပြောကြားလိုက်ပါတယ်။သမ္မတအာရဝန်ကသူ့ရဲ့ AK ပါတီကိုထောက်ခံမှုတွေရအောင်ကြိုးပမ်းတဲ့အနေနဲ့အဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။တူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာနေဆက်ဖြတ်ကျော်ပြီးတော့ကတ်စစ်တေကျော်လက်နက်ကိုင်တွေကိုနှစ်ကြိမ်တိုင်တိုင်စစ်ဆင်ရေးတွေလုပ်ခဲ့ပြီးတော့တကယ်လို့အဲ့ဒီနိုင်ငံနေဆက်မှာချင်းကြောက်မှုတွေဆက်ပြီးတော့ရှိနေအောင်ပဲဆိုရင်နောက်ထပ်စစ်ဆင်ရေးတွေကိုထပ်လုပ်သွားမယ်လို့တမရအာရဝန်ကသတိပေးပါတယ်ရွေးကောက်ပွဲပြီးတဲ့နောက်ပထမလှုပ်မှာကဖြစ်နိုင်မယ်ဆိုရင်ဆီးရီးယားကိစ္စကိုသပွဲပေါ်မှာဆွေးနွေးဖြေရှင်းတာထက်လက်တွေ့အပြင်မှာပဲကင်တွယ်ဖြေရှင်းသွားမယ်လို့တမရအာရဝန်ကအစ္စတန်ဘူးမြို့မှာပြုလုပ်တဲ့ဒီနေ့ပထမဆုံးလူမှုမဲဆွယ်စီယုံရေးခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။သမရအာရဝါဟာအစ္စတန်ဘူးမြို့မှာဒီကနေ့လူမှုစုဝေးမှု6ကြိမ်လှုပ်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာပိုင်းအစီအစဉ်ကနေဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖရိကတိုက်အရှေ့ပိုင်းကဘရွန်ဒီနိုင်ငံမှာရှိတဲ့နိုင်ငံတကာသတင်းဌာနချင်းတစ်ခုကိုလုပ်ငန်းလုပ်ကိုင်ခွင့်ဆက်ပြီးပိတ်ပင်လိုက်တယ်လို့ဘရွန်ဒီအစိုးရကမနေ့တောက်ကြားနေမှာကြေညာပါရယ် BBC နဲ့ VOA အသံလွှင့်ဌာနရဲ့လုပ်ငန်းတွေကိုချက်ချင်းပိတ်ပင်ကန့်သတ်လိုက်တယ်လို့ဆက်သွယ်ရေးကောင်စီဥက္ကဋ္ဌကဘရူဂျမ်ဘရာမြို့မှာကအစည်းအဝေးမှာပြောပါရယ်အချိန်အကန့်အသတ်မရှိတဲ့ဒီသားမြင့်ချက်တည်းမှာ BBC နဲ့ VOA ကိုတင်ပြပို့နေတဲ့ပြည်တွင်းပြည်ပသတင်းထောက်တွေလည်းပါဝင်တယ်လို့ပြောပါရယ် VOA ရဲ့ညွှန်ကြားရေးမှူးအမန္ဒာဘန်နက်ကလည်းဘရွန်ဒီမှာရှိတဲ့သတင်းထောက်တွေကို VOA နဲ့ဆက်သွယ်ခွင့်ပိတ်ပင်လိုက်တဲ့ထိတ်လန့်သုံးလုံးမိတယ်လို့ပဲ VOA ရဲ့သတင်းထောက်တွေကိုအခုလိုဆက်ပြီးချိန်ချောင်နေတာဟာဘရွန်ဒီနိုင်ငံရဲ့သတင်းလွှတ်လောက်ခွင့်ကိုအားနိုင်စေပါတယ်လို့ပြောပါရယ်မှန်ကန်တိကျပြီးတော့ယုံကြည်စိတ်ချရတဲ့သတင်းတွေကိုပိတ်ပင်ခံထားရတဲ့ဘရွန်ဒီပြည်သူတွေဘက်က VOA ရက်တည်ပါတယ်လို့လည်းပြောပါရယ် BBC သတင်းဌာနကလည်းအဲ့ဒီဆုံးမြတ်ချက်ဟာလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းထန်စွာတတ်ခိုက်လိုက်တဲ့လို့ရအဖြစ်ပြစ်တင်ရှုံချလိုက်ပါတယ်
အာဖဂန်နစ္စတန်နိုင်ငံရှေ့တောင်ပိုင်းကဂါဇနီပြည်နယ်ကအကြောင်းတစ်ခုကိုဒီနေ့မှစနစ်မော်တော်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ចောင်းသား၄ယောက်ထံမှနေသေဆုံးပြီးတော့ဒါဇင်ဂျော်ဒန်ရရသွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကမဟာဗျူဟာရရေးပါတဲ့ခရိုင်တစ်ခုကိုတာလီဘန်တွေကသိမ်းယူခဲ့ပြီးတာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့တခြားနေရာတွေမှာလည်းအာဖဂန်အစိုးရတပ်ဖွဲ့ဝင်တွေထိခိုက်သေဆုံးတာတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအခုလိုဒီတိုက်ခိုက်မှုထပ်ပြီးတော့ဖြစ်ပွားခဲ့တာပါ။ဒဏ်ရာသူ15ယောက်ထဲမှာចောင်းစရာ၂ယောက်လည်းပါဝင်တယ်လို့ပြည်내အစိုးရပြောခွင့်ရအရစ်နူရီက VOA ကိုပြောပါတယ်။ဒါကအာဖဂန်အစိုးရကပြစ်လိုက်တာလားဒါမှမဟုတ်တာလီဘန်တွေရဲ့လက်ချက်လားဆိုတော့အခုချိန်မှာတိတိကျမသိရသေးပဲဖြစ်နေပြီးတော့ဒီကိစ္စကိုအစိုးရကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။ session နဲ့ကြာအာဖဂန်စစ်ပွဲကိုဆုံးသတ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့တာလီဘန်တွေနဲ့ဆွေးနွေးညှိနှိုင်းပြီးသဘောတူညီဖို့ရဖို့အတွက်ကြိုးပမ်းနေချိန်မှာပဲအာဖဂန်နိုင်ငံတဝမ်းခရိုင်တော်များများမှာတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်။နိုင်ငံတော်ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကလေး20နဲ့အမျိုးသမီး6ဦးအပါအဝင်ရဲသား35ယောက်တည်ဆုံးခဲ့ပါတယ်။ကုလသမဂ္ဂကတော့ဒီထိခိုက်သေးဆုံးသူတွေက90ရာခိုင်နှုန်းနည်းနည်းဟာအာဖဂန်တပ်တွေနဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့အတည်ပြုပါတယ်။မနေ့ကဖြစ်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ကလေး928ယောက်အပါအဝင်ရဲသား3800ကျော်တည်ဆုံးခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းမှာရဲသားတည်ဆုံးမှုအများဆုံးစံချိန်တင်ခဲ့တဲ့နှစ်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘာကောက်မြို့အရှိဘက်တောထဲကနှုံအိုင်ထဲမှာရက်နဲ့ချီနစ်နေကြတဲ့ဆင်မောက်ကလေး6ကောင်ကိုထိုင်းတစ်တော်ကောင်အဖွဲ့ကကယ်တင်နိုင်ခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်အစိုးရတစ်တော်ကျိုးဝိုင်းထဲမှာတောကောင်အဖွဲ့တွေကဗုဒ္ဓဟူးနေ့နေ့ခင်းပိုင်းကကင်းလဲကြတဲ့အချိန်မှာဆင်မောက်ကလေးတွေရဲ့အော်သံကိုကြားခဲ့ရတယ်လို့တစ်တော်ကြည်ကြက်ရင်မှုပရာဝါစတာဆန်ချပ်က AFP သတင်းဌာနကိုပြောပါရယ်အသက်တစ်နှစ်ကနေလင်းနေကြအရွယ်ဆင်မောက်ကလေးတွေဟာနှုံအိုင်တွင်ထဲမှာပြန်တက်နိုင်ကြတဲ့အတွက်တောကောင်အဖွဲ့တချို့ကမြေတူးဖို့ပေါက်တူပေါက်ပြရစ်ခါမှာပြန်သွားယူတဲ့အချိန်မှာပဲတချို့တောကောင်တပ်ဖွဲ့ဝင်တွေက တော့ကြောက်လန့်နေကြတဲ့ဆင်ပေါက်ကလေးတွေကိုစောင့်ကြည့်ဖို့တော်ထဲမှာညအိတ်နေရခဲ့တာပါနောက်တစ်နေ့ပေါက်တူးတွေရောက်လာမှနွန်အိမ်နွန်အိုင်တိန်တော့အောင်လို့အိုင်ပပတ်လည်းကိုတူးဆွပေးခဲ့ကြတာပါအဲ့ဒီအခါမှာဆင်ပေါက်ကလေးတွေတကောင်ချင်းပြတ်တက်လာနိုင်တာဖြစ်ပါတယ်အဲ့ဒီတော်ထဲမှာတိတ်မလန့်တဲ့နေရာမှာတွေ့ရတဲ့အကောင်30လောက်ရှိတဲ့ဆင်အုပ်ကြီးကနေဆင်ကလေးတွေအုပ်စုကွဲထားတာဖြစ်မယ်လို့လည်းသူကပြောပါတယ်ဆင်တွေဟာထိုင်းနိုင်ငံရဲ့အမျိုးသားတင်ကြတာဖြစ်ပြီးတော့နိုင်ငံတကာတချို့ဒေသတွေမှာဆင်တွေကိုဒီအတိုင်းလွှတ်ထားပေးတာပါထိုင်းနိုင်ငံမှာ1850ခုနှစ်လောက်ကဆင်ကောင်ရီ3000လောက်ရှိရကအခုဆိုရင်ကောင်ရီ2900လောက်ထိတာကျန်ပါတော့တယ
်အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Manchester City အနိုင်ရသွားပါတယ် Manchester City နဲ့ Fulham တို့ Fulham ရဲ့ Craven Cottage ကိုမှာကစားကြတာမှာ Manchester City ကငိုးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်။မန်စီးတီးအတွက်ပထမဂိုးကိုတော့ဘနာဒိုဆီလ်ဗာက9မိနစ်မှာသွင်းယူခဲ့တာဖြစ်ပြီးတော့ဒုတိယဂိုးကိုတော့အဂွေရိုက28မိနစ်မှာသွင်းယူခဲ့တာဖြစ်ပါတယ်။မန်စီးတီးဟာဒီပွဲနိုင်လိုက်တဲ့အတွက်ဇယားထိတ်ကိုတမတ်အသာနဲ့ပြန်ပြီးတော့တက်သွားပြီးဖြစ်ပါတယ်။ဒီကနေ့မှာတခြားပွဲစဉ်တွေလည်းကစားသွားဖို့ရှိနေပြီးတော့ Brighton နဲ့ Southampton, Burnley နဲ့ Wolves, Crystal Palace နဲ့ Huddersfield, Leicester နဲ့ Bournemouth, Manchester United နဲ့ Watford,West Ham United နဲ့ Everton တို့ကစားသွားဖို့ရှိပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio တန်လွှင့်အစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာနောက်တပြိုင်တည်းနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးနယ်ဘူးတိတောင်မြို့နယ်တွေထဲမှာရက်ရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ရွာသား2000ကျော်ဆေးဘေးကနေတိမ်းရှောင်နေကြရပါတယ်။မနေ့တုန်းကမြောက်ဦးမြို့နယ်အောက်တကံရွာထဲမှာပစ်ခတ်တိုက်ခိုက်မှုခံရပြီးမှတော့အောက်တကံအပါဝင်အနီးအနားရွာကရွာသား800နီးပါးကျေးရွာတွေကနေတိမ်းရှောင်နေကြရပါတယ်။ဒါ့အပြင်ဘူးတိတောင်မြို့နယ်ဘက်မှာလည်းတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ရွာသား1200ကျော်ရွာကနေတိမ်းရှောင်နေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။အောက်တကံကျေးရွာမှာပစ်ခတ်မှုဖြစ်ပွားပြီးတိမ်ညိုအောက်တကံတပြေကံဖျားကြီးစတဲ့ရွာသား800နီးပါးဟာစစ်ဘေးလွတ်ရာကျေးရွာစီကိုတိမ်းရှောင်ထွက်ပြေးနေကြရတာပါ။ဒီမနက်ထိတင်းထိန်ကန်ရွာဘက်ကိုစစ်ဘေးရှောင်ရွာသား300လောက်တင်းချောင်ရောက်ရှိနေတယ်လို့တင်းထိန်ကန်ရွာအကူအညီပေးရေးဖွဲ့ဝင်ဦးမောင်သိန်းလှကပြောပါတယ်။
ကျွန်တော်တို့တင်းထိန်ကန်ရွာမှာပြည်လာတဲ့လူ300လောက်ရှိပါတယ်။တင်းညိုရေဟိုမြေသားဝေးဆဲမှုရေအောက်ပကံကြီးရွာရေခရကြီးရေပေါ့
။အလားတူခွတ်ဆုံရွာနဲ့အုတ်ကံကြီးရွာဘက်ကိုလည်းစစ်ရှောင်ဦးရေ480ကျော်တင်းချောင်ရောက်ရှိနေတယ်လို့ခွတ်ဆုံကြီးရွာအုံချိုးရေးမှူးဦးကျော်ဝင်းကပြောပါတယ်။
တင်းချောင်တွေကခုချိန်300နဲ့800လောက်လို့ရှိတယ်။အောက်ကတည်းကလောက်ပြီးဒီမှာတကယ်တော့မဟာမြမုန်ကြီးရော်ရော်ပါပါတယ်ဟုတ်ကဲ့ဆက်မတော်တရားကျတော့တို့ရှိတယ်လို့ကျွန်တော်ပြတ်တန်ကြောက်ရတယ်အဲ့ဒီမှာအနောက်တန်တွေကိုကြောက်ပြီးဒီလိုကတော်တော်ကြီးပြတ်တယ
်မနေ့ကမြောက်ဦးမြို့နယ်အောက်တကံကျေးရွာတွင်မြမသမတော်ကနေရွာကိုဝိုင်းပတ်ပစ်ခတ်ခဲ့လို့အောက်တကံရွာပါဝင်အနီးနားရွာကရွာသားတွေကြောက်လန့်ပြီးတင်းချောင်နေကြတာဖြစ်တယ်လို့လဲစစ်ရှောင်ရွာသားတွေကပြောပါတယ်တမ္မတော်ဘက်ကတော့အောက်တကံကြေးရွာဝင်မှာအရဝတ်နဲ့ရခိုင်တမ္မတော်အေအေဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့အေအေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့ပါတယ်။မနေ့ကအောက်တကံရွာတွင်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာအရသား2ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းအပါဝင်9ဦးကိုတမ္မတော်ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီထက်ကမှကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသား2ဦးကိုစစ်သားကနေပြန်လွှတ်ပေးပြီးကျန်တဲ့9ဦးကိုတော့ပြန်လည်လွတ်မြောက်တာမရှိသေးဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ်။
မနေ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့အချိန်မှာလူ900ပါပါလေ။သူလန်ကြီးရွာကမျိုးတိုင်းရင်းသားပြပါတယ်။အဲ့ဒီမျိုးတိုင်းရင်းသားနဲ့အုပ်ချုပ်ရေးမှုကိုသူတို့ကလွှတ်ပေးလိုက်တယ်။ကျန်တဲ့9ယောက်ကိုတော့သူတို့ခေါ်သွားတယ်။လုံးဝတော့မြောက်ဦးရေးစခန်းကိုမရောက်သေးပါဘူး။ကျွန်တော်ခရိုင်အတွေ့အကြုံအုပ်ချုပ်ရေးမှုကိုဖုံးဆက်ပြီးတော့ရဲခရိုင်မှုကိုမေးခိုင်းတယ်။ရဲခရိုင်မုံကမြောက်ဦးကိုမရောက်သေးဘူးလို့ပြောတယ်လို့ခေဦးခရိုင်မုံကတစ်ဆင့်ကျွန်တော်ကအကြောင်းကြပါတယ
်ဒီမလကဆိုက်ပြီးတော့မြမတမတော်နဲ့ရခိုင်တမတော်တို့စီရီသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား9000ခန့်တိုးပွားနေတယ်လို့လည်းဦးသွန်းတာစိန်ကပြောပါတယ် Aladu, Burida Mune, Sangutang, Jia, Osubemale, Tamorogani, Lenegine, Piacani, Muja, Uyenda, Shesada, Nayunda, Senevian Sara, you are Chagyaga, you are Tauniajo, Manega Sebeluya, Tenshaw Niarello, Sangutang, Jia, Ochoimu, Usan Taijuga, Piovare,
Kinarosuva, Dubia, Kalaya, and Hayo, Uno, Taishon Yale. ตอนนี้เราก็คนอยู่เลยอยู่เนี่ยก็สุดาก็บุรีดาวยาวมีเจ้าบุรีดาวเป็นผู้ใดบุรีอยู่เลยว่าช่วงนี้ใครมาเชื่ออุ้ยสุดาลูกเขาหน้าเนี่ยต้องเอาเราได้ใช่ไหมซึ่งช่วงนี้เราก็เจ้าเราสิมาก็ก็เลยยอมพินิจสุดาแล้วนะที่เดียร์นั่นไปแล้วตัวเราเลยเจ้าดับว่าบุรีอยู่นั่นเดี๋ยวมาเจอเลยอะไรพวกเดี๋ยวมาเจอเลยแล้วนะที่เดียร์เจอเราบุรีเราเลยเจ้าบุรีชงดับว่าเจ้าเราเยี่ยมมาเลยหูไม่ใช่เราเพื่อการเจริญสุดาเลยสุดา
เราเลยเราเลยเนี่ยส่วนมันเป็นสิ่งที่เราบอกที่ตัวตัวยาตัวเรียบบอกพี่มาท้าใต้ใครเนี่ยมูดีปูนี่แหละลูกส่วนสิ่งเนี่ยสิบปีตั้งช่างแล้วเรื่องเลยตัวก็สูบอะไรสิบปีที่ไปก็เจ้าอยากให้พี่เนี่ยปูดีดังจับตัวเมียเมียเมียอู่ยี่ติดดังปูนจมอยู่เนี่ยเนี่ยชิมีเนี่ยเป็นเรื่องว่ามีเนี่ยเป็นมาสิบปีช่างอู่ยี่ตั้งคนละทางต้องยังอาศัยเลือดสีนี่เรื่องลูกสูบยากันเลยเรื่องทุกอย่างท้าเดือดลูก
ในกรณีที่เป็นผู้เกี่ยวกับเชื้อไวรัสเช่นสับปะรดอเป็นสิ่งที่น่าเรียกได้ยังคงยึดติดสับปะรดที่เราไม่สูญสิ้นหรือติดสับปะรดจมาร์ยังคงเป็นเรื่องที่มาเอเยยังคงได้ยินอะไรในการจับเพื่อนเนี่ยมาสู้ยาสุดดูจากไต้หวันหรือจากเอเยต้าปีดูรีนิทานยาอัตวิมัยที่ได้ที่ไต้หวันหรือเกาหลีเหนือในบีเอเยต้าที่เคยเจอมูรีปูดูลานิบาร์เรสิ่งที่เราดูคาเดอุยกาติดดัตตาปูดูลาดูที่ถ้าใครนี่จะมาเลยลงจงยิ่งสวยมูรีมีแต่ลานิบาร์เรที่ใช่มาร์ดีพิ
လက်ရှိဖြစ်နေတဲ့တိုက်ပွဲရရှော့ချရေးဆက်လက်ဆွေးနွေးသွားဖို့အမျိုးသားပြန်လည်တင်မြင်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့သဘောတူခဲ့ပြီးတဲ့နောက်ရပ်ပိုင်းတွင်းမှာပဲရခိုင်ပြည်နယ်အတွင်းမြမတက်မတော်နဲ့အေလက်နက်ကင်အဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေစေပါဒီရပ်ပိုင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်မှုပိုများလာသလိုစစ်ရှောင်အရေးအတွက်ဟာလည်း2000ကျော်ရှိလာပြီလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်အရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာမရှိဘူးလို့အေအေကရောမြမစစ်တပ်ကပါပြောဆိုနေပေမဲ့လေတိုက်ပွဲတွေဟာအရဲသားပြည်သူတွေနေထိုင်ရအတွင်းပိုင်းဒေသတွေအထိဝင်ရောက်လာနေတာကြောင့်ဒေသခံတွေကြောင့်လုံခြုံရေးစိုးရိမ်မှုတွေပုံမှုများပြားလာနေရပါတယ်အစိုးရနဲ့အေအေရခိုင်တပ်မတော်တို့ကတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုရင်းစစ်ရှိန်ဆက်မြင့်နေတာကြောင့်ငင်းငယ်ကြီးကတော့ပိုအလန့်ဝေးနေရစေလို့ဆိုရမှာပါပြီးခဲ့တဲ့ရက်ပိုင်းကတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကသတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကရခိုင်ပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပြသွားတာပ
ါကျွန်တော်တို့အစိုးရကိုတက်မတော်ကငင်းငိုင်းကိုဖိတ်ခေါ်တယ်ဟုတ်လားအပြစ်ရပြီလေအဲ့ဒါကဥမာငင်းငိုင်းကိုမလိုချင်လို့ငင်းငိုင်းကိုရရှိအောင်ဟုတ်လားပြည်သူကိုပို့ပြီးမစင်စားပဲနဲ့ဟုတ်လားမိမိအဖွဲ့အစည်းအတွက်စစ်သားပြီးသွားမှာလုံးလာခဲ့လုံးတဲ့အခွင့်အမှားတောင်းမရှိမှာဖြစ်ပါလား
2019ခုနှစ်ပထမသုံးလာတာကာလအတွင်းအေအေနဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်ပါတယ်စီရေးပရိပခါတွေကြားဒေသခံတွေထိခိုက်သေးကြေခဲ့ရတာနောက်ပြီးတန်တရားနဲ့ဖမ်းဆီးထိန်းသိမ်းအရေးယူခံရတာဒါပြင်ရှေးဟောင်းစီရီအချို့ထိခိုက်ပျက်စီးတာတွေရှိနေပြီးဒေသခံအယောက်30နီးပါးလောက်သေဆုံးခဲ့တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကဆိုပါတယ်။ရခိုင်ဒေသတိုက်ပွဲတွေကြောင့်မျိုးသားဝင်ဖြစ်နေတဲ့ပြည်သူတွေကိုအစိုးရကလစ်လူမရှုသင့်လို့ငញ្ញမ်းရေးအတွက်ကြားဝင်ပေးဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မထုမေကအခုလိုတောင်းဆိုသွားတာပါ
။လက်ရှိအစိုးရသည်တိုင်းရင်းသားလက်နက်ကင်များနဲ့တမတော်ကြားထဲမှာဒိုင်လူကြီးတပ်ဖွဲ့ပဲငញ្ញမ်းရေးစကားဝန်ကိုရောက်အောင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။ရောက်အောင်မဆောင်ရွက်ပေးနိုင်ဘူးဆိုလို့ရှိရင်တော့မဖြစ်နိုင်လဲဆိုလို့ရှိရင်လက်ရှိအစိုးရရဲ့ဒီလုံနိုင်စွမ်းအားကိုတခြားတိုင်းရင်းပြည်နယ်တွေရပါတိုင်းရင်းသားတွေရပါမေခွန်းထုတ်စရာဖြစ်လာနိုင်ပါတယ်တကယ်ပဲဒီပြည်တော်စုကြီးကိုငြင်းငြင်းကျင်တယ်ဖက်ဒရယ်ကိုတည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ကိုအမြန်ဆုံးဒီ ညီညာရေးစကားဝိုင်းကိုခေါ်ဖို့ကျွန်တော်တောင်းဆိုပါတယ်နောက်တစ်ခုကဒီစစ်ဘေးစစ်တမ်းကြောင်းနေပြီးတော့ကလေးတငယ်တွေတည်ဆုံမှုအထူးသဖြင့်အရသာဒေသတွေမှာနေပြီးတော့လုံးဝတက်စကန်မချဖို့နေပြီးတော့ကျွန်တော်တို့ကတောင်းဆိုရမှာဖြစ်ပါတယ
်ဒီပြင်အစိုးရနဲ့တပ်ဖက်ကသတင်းစာရှင်းလင်းမှုတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အပေါ်အကြမ်းဖက်တောင်းကျမ်းသူတွေလို့ခေါ်ဝေါ်တုံးဆွဲနေတာတွေအမြင့်ပြတ်ချိန်မိုးမှုလုတ်သွားမယ်လို့ပြောဆိုတာတွေကစစ်မီတောက်စီမဲ့အခြေအနေဖြစ်နေတယ်လို့သူကဆိုပါတယ်စစ်မှန်တဲ့ Federal ပြည်တော်စုထူထောင်မှုမှာလက်ရှိ NLD အစိုးရအနေနဲ့တက်မတော်တစ်ခုတည်းနဲ့ပဲအမျိုးသားရင်ကြားစည်းဖို့လှုပ်ဆောင်နေတာမျိုးကလိုချင်နေတဲ့စစ်မှန်တဲ့ Federal ပြည်တော်စုကိုထူထောင်နိုင်မှာမဟုတ်ဘူးလို့မတ်ထူမီကပြောဆိုလိုက်ပါတယ
်လက်ရှိအစိုးရသည်တကယ်ရခိုင်ပြည်သူတွေကိုအကာအကွယ်ပေးနိုင်တယ်ရက်တည်ပေးနိုင်တယ်ရက်တည်နိုင်သလားဆိုတော့မေးခွန်းကိုပြောမယ်ဆိုလို့ရှိရင်ပြည်သူတွေဖြစ်ပါလိမ့်မယ်တို့ဒီအစိုးရလက်ထက်မှာတို့သူသဖြင့်စစ်ဘေးရှောင်ဒေသတွေတို့မလုံခြုံပါဘူးနောက်တစ်ခုကနေပြီးတော့ဒီအစိုးရအနေနဲ့အတိုင်းအတာတစ်ခုထိတို့လိုအပ်ချက်တွေဖြစ်စီဖို့အခြေခံကြတဲ့လိုအပ်ချက်အားလုံးဖြစ်စီဖို့တို့နေပြီးပြက်ကွက်နေတာရှိပါတယ်ဒါပြည်နယ်ဘက်ကကြည့်ရပြည်ထောင်စုဘက်ကလည်းဒီတိုင်းပါပဲအခုနေဒုက္ခတဲ့စခန်းဒုက္ခတွေရောက်နေတဲ့စစ်ဘေးရှောင်ပြည်သူတွေစီကိုပြည်ထောင်စုဝန်ကြီးတယောက်ရောက်တော့လကောင်းဒီတော့ဒီပြည်နယ်ဝန်ကြီးချုပ်တို့လည်းသူတို့ကိုရင်သွားပြီးတော့တောက်ခဲလောက်အောင်มาဖြစ်ပါတယ်ဘူးဆိုင်ရမှာဖြစ်ပါတယ်ဆိုဒီလိုမျိုးမလုံနိုင်ပဲနဲ့စစ်တွေမျိုးပေါ်มาပဲဆောင်ရွက်နေတာဒါဟန်ပြသဘောထားပဲဖြစ်နိုင်တယ်နောက်တစ်ခုကဘာလဲဆိုသူတို့မသွားရတာလားမသွားရဘူးဆိုလို့ရှိရင်သူတို့အုတ်ချုပ်နေတဲ့ပြည်သူတွေကဒီနေရာမှာဘယ်လိုနေကြမလဲသူတို့စဉ်းစားကြည့်ပါနောက်တစ်ခုကနေပြီးကျွန်တော်တို့နိုင်ငံမှာလုံအောင်ပျောက်ဆုံးနေတာကိုချင်းစားတရားဆိုတကယ်လို့ဒါအဲ့နေရာမှာငါဆွေမျိုးငါသားသမီးနဲ့ငါဆိုလို့ရှိရင်ဟောဒီပြည်တော်စုအဆင့်သက်ဆိုင်ရာပုံကူများဘယ်လိုခံစားမလဲဆိုတော့ဒါကြောင့်မလို့ကျမတို့အခုလက်ရှိစစ်ဘေးရှောင်များသည့်တကယ်အခြေခံကြတော့လူသားစာနာမှုအထောက်အထားတွေကိုလိုအပ်နေပါတယ်အစိုးရအနေနဲ့အမြန်ဆန်ဖြစ်စည်းပေးပါဒီလိုမျိုးမဖြစ်စည်းဘူးဆိုလို့ရှိရင်တော့ဒါနေပြီးတော့အစိုးရတည်းတည်ပြက်ကွက်မှုများစွာနဲ့ဒါသူတို့တမိုင်းကိုသူတို့ရှင်းနေကြခြင်းဖြစ်ပါတယ
်အခုဆိုရင်တော့ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားရာဒေသတွေကနေဒေသခံရခိုင်ပြည်သူလူထုရာချီဘေးလွတ်ရာကိုထွက်ပြေးနေရပြီးယာယီစစ်ပြေးဒုက္ခတဲ့စကန်းတွေဖွင့်လှစ်ပေးထားရတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကဆိုပါတယ်လိုအပ်တဲ့စာဝတ်နေရေးအခက်ခဲတွေကိုနယ်မြေကန်တာဝန်ရှိသူတွေနိုင်ငံရေးအဖွဲ့အစည်းတွေနဲ့လူမှုအဖွဲ့တွေဒေသခံအလှရှင်တွေကပဲကုညီစောင့်ရှောက်ဖြည့်ရှင်းနေရတယ်လို့ဆိုပါတယ်ဒါကြောင့် NLD အစိုးရဦးစားပေးဖော်ဆောင်တဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးအကောင့်တွေဖို့ဆောင်ရွက်ပြီးစစ်ပွဲတွေကိုချက်ချင်းရပ်တန့်ကာအပြုသဘောဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမြန်ဆုံးလုံးဆောင်ကြဖို့ငြိမ်းချမ်းရေးလိုလားသူတွေကတောင်းဆိုနေကြပါတယ်ရှင
်သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်မြစ်ကဘာတွေမပြိုကျအောင်လို့ထိမ့်သိမ့်ပြုပြင်မှုတွေအသေးချာမလုပ်ဆောင်မှုဆိုရင်တော့မြို့ရွာတည်ရှိမှုပုံသဏ္ဍာန်အနေအထားတွေအကြီးအကျယ်ထိခိုက်ပြောင်းလဲလာရမယ့်အခြေအနေမှာရှိနေပါတယ်ဒီအတွက်ကြောင့်မြစ်ကဘာတွေကိုထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်ဆိုပြီးတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြပေးထားပါတယ်
မော်ဘီမြို့နယ်ထန်းတွင်မြို့နယ်ကိုဖျက်ဆီးထားတဲ့လမ်းမြေကြောင်းတက်လျှောက်ကမြစ်ကွေးနေရာတွေမှာကမ်းပါပြုံမှုတွေဟာအရင်နှစ်တွေကတည်းကဖြစ်ဖြစ်ဆိုးဝါးလာပါတယ်မြစ်ကွေးနေရာတွေဖြစ်တဲ့ပတိကျေးရွာအထူးတောင်ကျေးရွာချောင်းဝကျေးရွာကံကလေးကျေးရွာမြစ်ကျိုးကျေးရွာနဲ့မြစ်ချောင်းကျေးရွာတို့မှာကမ်းပြုံမှုတွေဇက်တိုက်ဖြစ်ပွားနေတာပါအရင်တော့ကတော့အဲ့လိုမြစ်ကွေးနေရာတွေမှာရွာနဲ့ကမ်းဟာအတော်ဝေးခဲ့ပေမဲ့အခုချိန်မှာတော့အရင်နှစ်ကတည်းကအနေအထားကြီးရောက်နေတာပါအဲ့ဒီအကြောင်းကိုတော့ဒေတာခံတယောက်ဖြစ်တဲ့ဒေါ်မင်းမီကအခုလိုပြောပြပါဗျ
။အရင်တော့ကတော့ဒီကန်းနဲ့ဒီရွာနဲ့ဆိုအတော်ဝေးပါတယ်။အတော်ဝေးတယ်ဆိုတာဒီကန်းရဲ့အရှိမဟိုသားပေါ့ရေနေတာတမန်ကြီးရှိသေးတယ်လေ။ရေရေသားတမန်ကြီးပေါ့။အဲ့တမန်ကြီးရဲ့အတွင်းထဲမှာဒီရွာရှိတာ။အခုကျတော့အဲ့တမန်ကြီးရဲ့လည်းရေတိုက်စားပြီးတော့ပြိုကျသွား။ပြိုကျသွားတော့တာတမန်ကြီးကမရှိတော့တာတမန်ကြီးမရှိတဲ့အခါကျတော့အခုမြေကဒါဒီနေ့ဆိုရှင်ဒါအရင်မကြီးတဲ့ရေပဲ။မကြီးသေးတဲ့ရေမကြီးသေးတဲ့ရေတော့မှအခုလိုမျိုးဝင်နေတယ်။ဒါတော့မှရေကနည်းနည်းလေးအခုပြန်တန့်နေသေးတယ်ဒီရေတက်လာရင်သူ့ထက်ပိုတက်လာအဲ့လိုမျိုးဖြစ်တာဟိုအရင်နှစ်တွေနှစ်တွေကတော့ရေဒီရေတာတမန်ကြီးရှိနေသမျှတော့ကိုဘက်ကရေကဒီဘက်ကိုမကျော်နိုင်အောင်တားထားတဲ့အတွက်ကိုအတွင်းထဲမှာတော့ဘာပြဿနာမှမရှိဘူးအခုကတော့အဲ့ဒီတာတမန်ကြီးပြိုသွားတာဆိုဘယ်လောက်ကပြိုသွားတော့2014 15 13 14လောက်ကအဲ့ဒီဒီဇိုင်းဇိုင်းပြိုလာပေါ့အခုကတော့အပြိုလည်းပုံများသွားတာပေါ့ အပြိုများပြီးတဲ့ပြင်အိုက်တာကြီးလုံးလုံးကြီးပါသွားတဲ့အပြိုမှာအခုကဒီဘက်အတွင်းနဲ့ကရွာတွင်းနဲ့ကမြေတွေပါပြိုလိုက်လာတော့အဲ့လိုဖြစ်
အဲ့ဒီခြေရွာတွေမှာကမ်းပါစပြူလာကတော့2013ခုနှစ်လောက်ကစပြူခဲ့တာဖြစ်ပြီးအင်ဂျီတော်တော်များများကိုရွှေ့ပြောင်းခဲ့ရပေမဲ့အခုချိန်မှာတော့ရွှေ့ပြောင်းမှုမီနီယာကမရှိတော့တော့ဖြစ်နေတာပါဒါကြောင့်ရန်ကုန်တိုင်းဒေသကြီးတွတ်တော်ကိုစလဲဦးထီမော်ကတော့ဘတ်ဂျက်အနေထားရလူနေထူးထပ်တဲ့နေရာတွေကိုပဲပူဇော်ပေးပြင်ဆင်ဖို့ထောက်ခံမှုတွေလုပ်တော့မှာဖြစ်ပြီးလူနေထိုင်မှုမရှိတဲ့နေရာတွေကိုတော့ကာကွယ်နိုင်အောင်မဟုတ်ဘူးလို့ဆိုပါတယ်
ဒီကမ်းညွှန်မှုကတော့အခုဆိုရင်ကျွန်တော်တို့ရခိုင်ကဟိုဟောဈေးတယ်ဈေးရောက်တာကျွန်တော်တို့မနေ့ပိုင်းလာဆင်းစစ်တယ်ဟာကမ်းညွှန်တော့မယ်ခင်ဗျားတို့ရွှေ့ပေးပါဦးပေါ့နော်ပြောတယ်အချို့ကလည်းပြောကြတာပေါ့ဟာ၄-၅ရက်လောက်ကြာဦးမယ်ဘာညာလို့ပြောရင်လည်းအဲ့ဒီနေ့မနေ့9နိုင်လောက်မှာပဲကမ်းကကျွန်တော်တို့ပေး50လောက်ပြောကြပါတယ်အဲ့ဒီအချို့တယောက်ဆိုရင်ဒီလို6လောက်လမ်းပြီးတက်တုံးမရှိသေးတဲ့နောက်ကကမ်းပြောကြပါတယ်သူတလန်းတာတော့ကြာသူရေထဲကိုထေချာပါဦးပါပြီပေါ့နော်အဲ့လိုအခြေအနေရှိတယ်ဒါပေမဲ့ရခိုင်လည်းကမ်းပြိုကာကွယ်ရေးတွေလုပ်ခဲ့ဒါပေမဲ့ကျွန်တော်ထင်တာတော့ပေါ့နော်ခင်မီတဲ့နေစနေပိုင်းမှာအားနေတယ်လို့ထင်တယ်သို့တော့အခုကျတော့ကျွန်တော်တို့က4000တန်ချင်းကြီးတွေတဲကိုတဲအိတ်တွေထည့်တယ်ပြီးတော့ပိုင်နေရလဲကျွန်တော်တို့ပေ40ပေ60ပိုင်တို့တို့ရိုက်နေကြအခုကျွန်တော်တို့ကြည့်ရတာလေတော်တော်လေးတော့အားကောင်းတဲ့ပိုင်းမှာကျွန်တော်တို့တွေ့ရတယ်သို့တော်လည်းပဲကျွန်တော်နိုင်ငံကဆင်းရတော့ဗျာဒီဘတ်ဂျက်ဆုံးရှုံးမှုလေလွှဲမှုညှော်နှဲအောင်လည်းကျွန်တော်တို့ကကြက်မှန်ရတယ်ဘိုင်းပါတယ်ဒါကြောင့်မလို့အင်ဂျင်တွေညားမယ်ကျွန်တော်တို့ဖုံးရင်းကြောင်းစာတင်ကြောင်းဈေးရီပထိုးတွေရှိမယ်အဲ့လိုနေရာမျိုးကိုကျွန်တော်တို့ကကမ်းပြိုကာကွယ်ရေးလုပ်ဖို့ကျွန်တော်တို့ကဟိုပါပေါ့ဦးစားပေးဆောင်ရမယ်ဦးစားပေးထောက်ခံမှုတွေပေးမယ်သို့တော်လည်းပဲတာမန်လယ်ယာဉ်တွေပြိုကြတာကိုတော့ကျွန်တော်တို့ကလုပ်ဖို့မလွယ်ဘူးကြာဘာကြောင့်လဲဆိုတော့ကျွန်တော်တို့ကမြေကမ်းနှကမ်းမှာရှိတဲ့မျိုးနယ်တစ်ခုတော့လေတာဟာကျယ်ဝန်းနေအဲ့ဒီအပိုင်းရှိပါတယ်ဟုတ်
ရေအရင်မြင့်တဲ့မြချောင်းမြဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကတော့2018-2019ဘဏ္ဍာနှစ်ထဲအဲ့ဒီကြေးရွာတွေကလမ်းမြောင်းတစ်လျှောက်ပေးအရှိ2000ကျော်ကိုကမ်းမြူကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့ငွေကျပ်တန်ပေါင်း2500ကျော်တင်ပြတောင်းဆိုထားပါတယ်။အဲ့ဒီကြေးရွာတွေကိုဒီနှစ်ထဲမှာမပြင်ဆင်ဘူးဆိုရင်တော့အဲ့ဒီမှာနေထိုင်တဲ့ရွာသားတွေအတွက်အတော်လေးကိုအခက်တွေ့သွားမှာဖြစ်တာကြောင့်ဓာတ်ရိုက်ကန်တင်လုပ်ငန်းအဖြစ်ရေကာနေရနေတိဆောက်သွားမှာဖြစ်တယ်လို့ရောင်တိုင်းဒေသကြီးရေအရင်မြင့်တဲ့မြချောင်းမြဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဟုတ်ကြော်ဆိုကအခုလို့ပြောပါတယ
်ကျွန်တော်တို့ဌာနနေလောက်တာဒီဘောဘောအင်တာလိုက်နီးပေါ့နော်ဒါရိုက်ကော်ကန်နီးနဲ့အင်တာဂိတ်နေပါဒီဒီဟာကျွန်တော်တို့ထားလိုက်ပေါ့ဗျဒါရိုက်ကန်တင်လုပ်ငန်းအနေနဲ့ဆောင်ရွက်มาဖြစ်ပါတယ်ဒီကကန်ထိန်လုပ်ငန်းဟိုဘောရေကနံရံပေါ့နော်အဲ့ဒါတိဆောင်ရွက်ရေပါတယ်ခါဟိုအဓိကတော့ကျွန်တော်လှန်မြစ်ကဟိုအရန်ကွစ်ကောက်တယ်လေကွစ်ကောက်တယ်ကြောင့်ဒီမြစ်ကွေးတွေမှာအောက်တာဘတ်မှာအိမ်မှာကမ်းပြလို့ကြောင့်တော်တော်များများသူမြစ်ကွေးနေရာမှာကမ်းပြတော့6ရွာအဲ6ရွာပြင်မှာကဒီပြရွာတွေပြွာရှိပါသေးတယ်တော့ဒီနေ့ကတော့ကျွန်တော်တို့တကယ်ရေးကြီးတဲ့6ရွာဦးစားပေးအနေနဲ့ဆောင်သွားဖြစ်ပါတယ်မလို့ဘူးဆိုတော့အိနေရနောက်ကိုအများကြီးစုတ်ပေးရပဲဆိုရင်နောက်မှလေကွင်းမဲ့ရှိလေကွင်းနေမှာဆိုကြောက်လေမိနေရရန်စီအဲ့တော့လုတ်ပြီးမှပဲသူတို့အတွက်ပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ထင်ပါတယ်ခင်ဗျအဓိကတော့ကျွန်တော်တို့ဒီလိုက်မေးချောင်းကကျွန်တော်တို့အယောက်တိုင်းတို့ဘကုတဲ့ဆက်တဲ့မြစ်လေအဲ့တော့ကျွန်တော်အနေနဲ့တော့နှစ်စင်ပေါ်ကျွန်တော်ဒီတိုင်းအားလုံးကမြို့ဒီမြစ်ကိုဝိုင်းဝန်းထိန်းသိမ်းပြီးတော့ဒီနေဗီဂေးရှင်းရအောင်တင်ပေါ်သွားလာမှုရအောင်ဒီလူတွေတုံးမှုအတွက်ကောဟိုနှစ်စင်ထိန်းချောင်းနေမယ်ဆိုရင်တော့မြစ်တစ်စင်းဟိုကျွန်တော်တို့ရေရှည်အသက်သွင်းပြီးရောက်ပါခင်ဗျအဲ့လိုပြောနေတာ
အဲ့လိုကမ္ဘာထိန်းတဲ့လုပ်ငန်းတွေလုပ်နေတဲ့အချိန်မှာတော့တဲကြောက်ဆုပ်တဲ့လုပ်ငန်းတွေနဲ့စားပိုက်ထောင်တာတွေကိုစနစ်တကျထိန်းသိမ်းဖို့လိုအပ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးထီမော်ကအခုလိုပြောပါသေးတယ
်ဒီလိုကမ်းမြူကာကွယ်ရေးတွေလုပ်ပြီးတဲ့အချိန်မှာပေါ့နော်ဘာလို့သိလဲဆိုတော့နံပါတ်1ကအဲ့ဒီစားပိုက်တွေခိုးထောင်တာကိုကျွန်တော်တို့တွေကနံပါတ်1ကျက်မှတ်ဖို့လုပ်မယ်နံပါတ်2ကတဲတွေကိုဟိုပါပေါ့နော်ဒီကျွန်တော်တို့ဒီခြေချောင်းထိန်းသိမ်းရေးဥပဒေနဲ့မညီဘဲနဲ့သူတို့ရဲ့စီရင်စီကံအောက်မှာမရှိဘဲနဲ့ပို့ပြီးတော့တဲဆုပ်တဲ့လုပ်ငန်းတွေကိုကျွန်တော်တို့စက်မှတ်ဖို့လိုမယ်။နောက်တစ်ချက်ကကျွန်တော်တို့ဒီကန်းဆက်မှာပေါ့နော်ဒီမြက်ကန်းပြိုတဲ့ကန်းဆက်မှာတဲတွေပုံ၆တွေပုံပြီးတော့လုတ်တဲ့အခါမှာ drain ကြတယ်လို့အဲ့ဒါကိုလည်းကျွန်တော်တို့ကစီစစ်ဖို့လိုမယ်။ဒါဟုတ်တော့ကျွန်တော်တို့ကမြို့နယ်အုပ်ချုပ်ရေးကျွန်တော်လွတ်တော်ကိုယ်စားလှယ်တွေရောပေါ့နော်။ဒေသခံတွေဆိုပေါင်းပြီးတော့လုတ်ရမှာဗျ။ဘာကြောင့်လဲဆိုတော့ဒါအတော်တော်ရေးကြီးတဲ့အပိုင်းတလားအတော်အရေးကြီးပိုင်းပြီးခဲ့တဲ့အပိုင်းအဆိုပေါ့လို့ဒီအသက်နဲ့ရေထိခိုက်မှုဘာညာတော့ရှိပါလေ
။မော်ဘီမြို့နယ်နဲ့ဒန်းမြေမြို့နယ်ကိုဖြတ်တန်းထားတဲ့လမ်းမကြောင်းတစ်လျှောက်ကမ်းမတွေကိုကောက်ွယ်ဖို့အတွက်အခုလာဆန်းပိုင်းတို့ကတာဝန်ရှိသူတွေကတွားရောက်စစ်ဆေးခဲ့ပြီးလာမယ့်စက်တင်ဘာလတည်းကျင်းပါမယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးထဲမှာတော့အဲ့ဒီနေရာတွေအပြင်တိုက်ကြီး၊ဒလ၊တွန်တေး၊ကုန်းချံကုန်း၊တကုံမြို့တစ်စိတ်ကံ၊တောင်အုပ်ကလာနဲ့ကြောက်တမ်းမြို့နယ်တွေမှာလည်းကမ်းမပြုံမှုတွေဖြစ်ပွားနေတာကြောင့်2018-2019ဘဏ္ဍာနှစ်ထဲစုစုပေါင်းကမ်းမြို့ကာကွယ်ရေးလုပ်ငန်းတွေအတွက်စုစုပေါင်းငွေကျပ်25ဘီလီယံကျော်ရထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါအမကတဲ့ရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ30ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်စနေညဒဲလီလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီညမှာဆွေးနွေးကြမှာတော့ကျွန်တော်တို့ကြည့်ကြိုပြီးကြီးညာထားတဲ့အတိုင်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကဆေးရည်ပြိပခါတွေအခုအချိန်မလျော့ပါပဲနဲ့ဒေတာကန်တွေလည်းအတော်လေးထိနာနေရတဲ့အခြေအနေပေါ့လေဒီအခြေအနေကနေပြီးတော့ရှေ့စကောင်းလာနိုင်ပါမလားကြာလာလေးလေးဒုက္ခရောက်လေးလေးဖြစ်မဲ့အခြေအနေကနေပြီးတော့ဘလို့ဟိုပြီးဆုံးအောင်လို့ဟိုဖြေရှင်းကြမလဲပေါ့နော်ဟိုတလောကပဲပြောသွားတဲ့ဒီမြန်မာစစ်တပ်ဘက်ကသတင်းစာရှင်းလင်းပွဲမှာလည်းရခိုင်လက်နက်ကိုင်အဖွဲ့ကိုကြံဖက်အဖွဲ့စည်းဖြစ်တပ်ဖက်တယ်ဆိုပြီးတော့ပြောသွားခဲ့တာရှိတယ်။ဟိုပထမတော့ကဆိုရင်တော့တို့ကဒီတိုင်းသားအဖွဲ့စည်းဖြစ်နေဟိုဒီအပြုတ်မတိုက်ပါဘူးဆိုတာမျိုးပြောထားရဆိုတော့ဒီ AA နဲ့ဒီအခုစီရီပရိခါကဖြစ်နေတာကိုတို့ဘလို့ညှိနှိုင်းရမလဲဆိုတာကိုဆွေးနွေးကြမှာပါ။ကျမတို့ဖိတ်ခေါ်ထားတဲ့ဟိုဖိတ်ခေါ်ထားတဲ့ပင်တိုင်းဆွေးနွေးမဲ့သူနှစ်ယောက်လေးလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်။တယောက်ကမတ်ထုမေပါအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ရန်ပြေအန်အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။နောက်တဦးကတော့သတင်းစာဆရာလည်းဖြစ်တဲ့ကိုစည်းရသူကိုဖိတ်ခေါ်ထားပါတယ်။နိုင်ငံရေးသုံးသပ်သူဖြစ်ပါတယ်ရှင်။နှစ်ဦးစလုံးလေးလိုင်းပေါ်ရောက်နေကြပြီဖြစ်ပါတယ်။မင်္ဂလာပါမတ်ထုမေကိုစည်းရသူကြားပါလားရှင်
။ဟုတ်ကဲ့ကြားပါတယ်မင်္ဂလာပါဟုတ
်။ဟုတ်ကဲ့ပါရှင်။ကျွန်မအရင်ဦးဆုံးဒီကိုရန်နိုင်ရလည်းလေးလိုင်းပေါ်ကိုတော်ရရှင်ကြီးရောက်လာဖို့လုပ်နေတဲ့အချိန်မှာကျွန်မအရင်ဦးဆုံးမတ်ထုမေနဲ့ကိုစည်းရသူကိုနည်းနည်းလေးဒီဖြစ်ပြတဲ့ပတ်သက်ပြီးအချင်းချုပ်လေးဟိုမေးချင်ပါတယ်ရှင်အခုလောလောဆယ်ဖြစ်နေတဲ့ဒီရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့ဒီစစ်ရေးပြိပခါမှာအဓိကပြဿနာဘာလို့ထင်ပါလဲမတ်ထုမေအရင်ဖြေကြားပေးပါရှင
်အဓိကပြဿနာကမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပါလို့ရှင်နိုင်ငံရေးကိုနိုင်ငံရေးနဲ့အဖြေမရှာခဲ့တဲ့ဒါနေပြီးတော့ပြည်ထောင်စုကြိုးတွေဖြစ်ပါတယ်ဒါကြောင့်မို့လို့ဒီခန့်ဒီမြန်မာလက်တလုံးဖြစ်ပြနေတဲ့ကိစ္စတွေဒီအမေမတနိုင်ငံလုံးမှာပဲတခြားတိုင်းရင်းသားများကနေရာတွေမှာဖြစ်ပြက်အရှိရဖြစ်ပြက်နေစေဖြစ်တဲ့ဒီလက်နက်ကင်လာကြတဲ့အရှင်မန်းချက်ဒီနိုင်ငံရေးအရာမဖြစ်ချင်းခဲ့လို့ဒါပေါ်ပေါလာခြင်းဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မအနေနဲ့ကတော့အမေကတိုင်းရင်းသားအရေးဒီမြန်မာနိုင်ငံရေးဖြစ်ပါတယ်ဒါကိုမဖြစ်ချင်းခဲ့တဲ့အတွက်ကြောင့်မလို့နေပြီးတော့ဖြစ်ချင်းဖို့မကြိုးပမ်းကြိုးပမ်းတဲ့ခါမှလည်းမိမှန်လက်မှန်မဖြစ်တဲ့ခါမှဒီလိုမျိုးအခြေအနေကိုရရှိတာချင်းဖြစ်တဲ့တို့ဒီမှာနေနဲ့တုံးသက်ပါရရှင
်ဟုတ်ကဲ့ပါနိုင်ငံရေးကြီးနဲ့မဖြည့်ရှင်းလို့ဒီပြဿနာတွေကဟိုဖြည့်ရှင်းလို့မရဖြစ်နေတဲ့အခြေအနေပေါ့နော်ကိုစီသူကရောဘယ်လိုတုံးသက်ချင်ပါလဲရှင
်ဟာ213ဒီဝန်ကြီးဒီမှာလက်နက်ကြိုင်တိုက်ပွဲဖြစ်နေတာကြာပြီပေါ့နော်နှစ်ခုကျွန်တော်တို့ဟိုမှာတိုင်ငင်လွတ်လပ်မရခင်နေရာကိုစပြီးဖြစ်နေတာဆိုတော့အဲ့ဒါကြီးတော့ချက်မငြိမ့်နိုင်ပေါ့လေနည်းနည်းကျော့သွားလိုက်ပြန်တိုးလာလိုက်နေခုကတော့ဒီဘက်ပိုင်းမှာတခြားနေရာတွေမှာလည်းတောက်ချောက်ဖြစ်နေရတယ်နောက်ဆုံးအခုတခြားဒီနယ်ကိုကူးလာတဲ့သဘောပါပဲကျွန်တော်မြင်ရလေအဲ့တော့ဟိုဖြစ်ဖြစ်ရတဲ့အကြောင်းတွေကတော့အများကြီးရှိမှာပေါ့လေဆိုတော့ဟိုမြန်မာနိုင်ငံကတော့တခြားဒီနယ်ကအခုနောက်ဆုံးမှာကတော့ပို့ပြီးတော့ဆက်ဖြစ်နိုင်တဲ့အခြေအနေကဘာလို့ပို့ဖြစ်လာလဲဆိုခုနလိုပေါ့လေဒီကောင်းဆက်ကအားစားတစ်ခါဖြစ်ဒီအဲ့ခါကျတော့လူတွေပို့ပြီးထိနာတဲ့ခါကျတော့တယောက်နဲ့တယောက် တဲမဟုတ်ပေါ့လေအဲ့လိုမျိုးတွေပို့ဖြစ်လာတယ်ပို့ဖြစ်လာပြီးတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီလုံးဝ290ကျော်ပေါ့လေလက်လက်မရခင်တည်းကပြိုးလာခဲ့တဲ့ဟာတွေတောက်လျှောက်ဖြစ်နေခဲ့တဲ့ဟာတွေနဲ့တော့ပေါင်းပြီးတော့သူကတော့နောက်ဆုံးဒီခိုင်းဒီနေမှာနောက်ဆုံးပြီးတော့ပေါ့လေဒါကတော့နောက်ဆုံးပေါ်လာတယ်လို့ပဲပြောရမှာပါ
โอเคရှင်โอเคဒါတော့ဒီခုဖြစ်နေတဲ့ပြဿနာပေါ်မှာဒီပြင်နိုင်ဆွေးနွေးတဲ့သူတွေဒါအချင်းချင်းသုံးသက်တာဖြစ်ပါတယ်အဲကျမတို့အခုဆွေးနွေးနေတဲ့အချိန်မှာပဲကျမတို့ Facebook ပေါ်ကနေပြီးတော့ဒေါရရှင်နေနားဆင်နေပြီးတော့ရေးကြတဲ့ဟိုမှတ်ချက်တူလေးတွေလည်းဟိုကျမအလင်းသိတယ်လို့ထည့်ပြီးဖော်ပြခြင်းပါတယ်ဒီမှာလာပြင်းရင်ကုန်စံဆိုတဲ့ Facebook ဟိုအကောင့်ပိုင်ရှင်က AA နဲ့ဖြစ်တာဘာဖြစ်လို့ရခိုင်ပြည်သူတွေကိုပြစ်မှတ်ထားလဲဆိုပြီးပြောထားပါတယ်အာဒီလိုမျိုးပဲကျမတို့စီကိုဒီ Messenger ကနေပြီးတော့ရေးလာတဲ့ဒေါရရှင်တယောက်ကလည်းအလားတူဟိုမေးခွန်းထုတ်ထားလို့ကျမဒီမေးခွန်းလေးကိုပြန်ပြီးမေးခြင်းပါတယ်နန်းလောင်ကျမကိုဒီစာလေးကိုဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါရှင်အမ်မင်္ဂလာပါ VOA တဲ့ကျွန်တော်ကရခိုင်လူမျိုးတယောက်ပါ VOA ကိုနေ့တိုင်းမလွတ်တမ်းနားထောင်ဖြစ်ပါတယ်ကျွန်တော်ခံစားချက်ကိုရည်မှန်ပြရစေဆိုပြီးတော့ပြောထားပါတယ်ရှင်သူကကျွန်တော်ကရခိုင်လူမျိုးတယောက်အနေနဲ့အစိုးရနဲ့မြန်မာစစ်တပ်ကိုပြောချင်တာပါတဲ့စစ်တပ်ကအခုရခိုင်ပြည်နယ်အတွင်းအပြစ်မဲ့တဲ့ပြည်သူတွေကိုဖမ်းချုပ်တပ်ဖြတ်နေတာတွေကိုရခိုင်လူမျိုးတယောက်အနေနဲ့စိတ်မကောင်းပါဘူးတဲ့ရခိုင်လူမျိုးတွေကိုအစိုးရကဘာအကအကွဲမှလည်းမပေးတာတွေတွေ့ရပါတယ်ကျွန်တော်မေးချင်တာကအစိုးရနဲ့စစ်တပ်နဲ့အတူပူးပေါင်းနေတာလားလို့မေးချင်တာပါတဲ့အစိုးရအဖွဲ့ကအခုဖြစ်နေတဲ့စစ်ပွဲကိုလက်ပိုက်ကြည့်နေတာကဒီမိုကရေစီနဲ့သလွဲစီဖြစ်နေပါတယ်အစိုးရကပြည်သူ့ဘက်မှမနေဘဲနဲ့စစ်တပ်ဘက်ကနေအားပေးနေတယ်လို့ကျွန်တော်မြင်ပါတယ်တဲ့စစ်ဘေးရှောင်ပြည်သူတွေကိုလည်းဘာအကူအညီမှပေးတာမတွေ့ရပါဘူးလို့ဆိုထားပါတယ်ရှင်နောက်ပြီးတော့သူဆက်ပြောထားတာကတော့ရခိုင်ပြည်နယ်ကထွက်တဲ့ဓာတ်ငွေကိုရောင်းပြီးတော့နေပြည်တော်မှာနိုင်ငံတကာအဆင့်မီအောင်လှုပ်ထားပြီးတော့ရခိုင်ပြည်သူတွေစစ်ရှောင်နေရတာကိုမသိချင်အောင်ဆောင်နေတာတွေကစစ်အာဏာဆန်လွန်းနေလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန္တန်လောင်ရေဒါက Arrogant သားချေဆိုတဲ့ဒီ Facebook Messenger ကနေပြီးတော့ရှင်စာပြီးတော့ရေးပြီးတော့မေးလာတာပါဒီမှာသူပြောထားတဲ့ထဲမှာအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာအားပေးနေတယ်လို့ဒါသူတို့ဟိုတခြားတော့ရှင်တွေရေးတဲ့စာတွေထဲမှာလည်းတွေ့ရလို့ဒီမှာဒီအချက်လေးကိုဟိုထောက်ချင်ပါတယ်အာဒီမှာဟိုကျမဟိုပြီးခဲ့တဲ့ဟိုရက်ပိုင်းနေအတွင်းကဥဇော်ထေးအာဒီငញ្ញရေ20မလ21ရက်နေ့ငញ្ញရေဆွေးနွေးပွဲပြီးမှပြောသွားတယ်တမနာရုံချွန်ချာရေးမှုချုပ်ဥဇော်ထေးပြောသွားတာလေးကိုလည်းနည်းနည်းလေးပြန်ပြီးတော့အစဖော်ကျမရယ်သူကAA တက်ဖွဲ့နဲ့ပတ်သက်ပြီးတော့ပြောရရင်ကျွန်တော်တို့တစ်ဖက်ကနေပြီးတော့တွေးဆုံဆွေးနွေးဖို့လမ်းဖွင့်ပေးထားတယ်။တခြားတစ်ဖက်မှာတော့အစိုးရတည့်ရဖြစ်တဲ့အားလျော်စွာနယ်မြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့အရာတွေကိုနားလည်ပေးစီခြင်းနဲ့တဲ့ဆိုတော့ဒီဟိုတိုက်ရိုက်ခိုက်ရေးဒီအာပြည်သူတွေတစားကန်ဖြစ်နေရတဲ့ကိစ္စတွေဟိုကြားရကနေထိခိုက်နေရတဲ့ကိစ္စတွေဒါလုံခြုံရေးအတွက်ပါဆိုတာကိုပြည်သူတွေကိုသူပြန်ပြီးတော့ရှင်းတဲ့သဘောပေါ့လေ။ဒီအနေအထားမှာဒီပြည်သူတွေဘက်ကနေပြီးတော့ဟိုခုနကတော့အစိုးရကစစ်တပ်နဲ့ပောင်းနေတယ်ဆိုတာမျိုးအမြင်တွေအထွက်ပေါ်လာတာဖြစ်ပါတယ်အဲ့တော့ဟိုဒီကိစ္စမှာဟိုအစိုးရဟိုပြောသွားတယ်နားလည်ပေးဆိုတာပြည်သူတွေအနေနဲ့ဘယ်လိုနားလည်ပေးနိုင်မလဲမတ်ထုမေဘယ်လိုထင်ပါလဲရှင့
်ဟိုပြည်သူတွေကိုကောက်ခွေရမယ့်တောင်းဝန်ကဒီပြည်တော်စုဆိုးရမှာပို့ပြီးတော့တောင်းဝန်ရှိပါတယ်တောင်းဝန်ကြီးနေပါတယ်အဲ့တခုကနေပြီးတော့ဒီတမတော်အနေနဲ့လည်းပဲပြည်သူတို့ကောက်ခွေရမှာပဲဖြစ်ပါတယ်တမတော်ရဲ့ပြည်မရှိမှချက်ဒီအခြေခံတဲ့ရှိမှချက်ကပြည်သူတို့ကောက်ခွေဖို့နိုင်ငံကိုကောက်ခွေဖို့ဖြစ်ပါတယ်ဒါကြောင့်မလို့ပြည်မရှိတဲ့နိုင်ငံသူနိုင်ငံသားတဦးတယောက်ကိုမှထိခိုက်အောင်လုပ်ရင်အချင်းချောက်တာမျိုးဆိုလို့ရှိရင်ဒါကျွန်တော်တို့ကနေပြီးတော့ပြည်သူတို့တကယ်တမ်းကောက်ခွေနေသလားဆိုတဲ့မေးခွန်းတွေကဟိုချက်ဆင်မေးရမှာဖြစ်ပါတယ်နောက်တစ်ခုကဒီတိုင်းရင်းသားလက်နက်ကန်များနဲ့ဒီမတ်တမတော်နဲ့ဖြစ်တဲ့ကိစ္စတွေမှာအစိုးရအနေနဲ့ဒီတိုက်ကိုညှင်းတာနေပြီးတော့ဒါပြည်သူများရဲ့အခုလိုမျိုးဒါမေးခွန်းထုတ်ပြရတဲ့ဖြစ်ပါတယ်အစိုးရအနေနဲ့ကြားနေပြီးတော့နေပြီးဒါဖြန့်ဖြေးညှိနှိုင်းဖြေရှားတဲ့နေနဲ့ဝင်နေပြီးတော့အစိုးရကစူးစမ်းရမှာဖြစ်ပါတယ်နောက်တစ်ချက်ကနေပြီးတော့ဒီအစိုးရရဲ့လုပ်ငန်းတောင်ဝန်တွေမှာပြည်သူကိုဆော့ဖွဲဖို့ပြည်သူကိုကိုယ်စားပြုဖို့ပြည်သူအများစုကိုနေပြီးတော့ကန့်ကွက်ဖို့ကုညီဖို့ဒါတွေလိုပါတယ်ဒါကြောင့်မလို့အဲ့ဒီအချင်းနေမှလို့ဒါအချင်းကောင်းဖြစ်ပါတယ်ပြည်သူတွေကိုအရင်တိုက်ခိုက်နေရပါပြီခလေးတွေတည်ကြတယ်မြို့သမီးတွေတိုက်ခိုက်တည်ကြရတယ်နောက်ချင်းချခံနေရတယ်ခံပြီးများနှစ်ပေါင်းများစွာမလုံခြုံတဲ့ဘဝအထက်မှာပို့ပြီးတော့မလုံခြုံတဲ့အစိုးရကကောက်ကွယ်မပေးဘူးဒီကြားထဲမှာရောက်နေတဲ့အချက်တဲကြားထဲမှာရောက်နေတဲ့အတွက်ကြောင့်မလို့အစိုးရကနှစ်ခက်ဝင်နေပြီးနှိမ့်နေဖို့ကြားထဲကပန်ကြားအချင်းကြောက်နေပါပြီဒါကြောင့်မလို့အစိုးရအနေနဲ့ကျွန်တော်တို့ဒီတော်တော်ကိုယ်စားတုံးအနေနဲ့ဒီခိုင်တဲ့ညတူဦးနေတဲ့အိုက်တွန်းချင်တာကတော့ဒီချိန်မှနေပြီးတော့ဒီနိုင်ငံရေးအရသဘောပြောမှုတဲ့အစိုးရကပန်ကြားပေးပါနှစ်ဦးနှစ်ဖက်ထပ်ထပ်ဒီမှာတမလို့တဲ့ခိုင်တမလို့နေပြီးတော့ပန်ကြားပေးဖို့တဲ့ကျွန်တော်တောင်းဆိုချင်ပါတယ်ရှင
့်ဟုတ်ကဲ့အဲ့ဆိုမထုတ်မေအစိုးရကအခုထိဒီပြိပခါမှာလောက်ဝင်ပြီးတော့တားဆီးပေးတာမျိုးရှိဘူးလို့ပြောချင်တာလားရှင့်
အဲ တာစီပေးတဲ့အရာမျိုးကျွန်တော်တို့မတွေ့ရပါဘူး။ဒါကြောင့်မလို့ကြည်တူကဒါကိုမေးဖို့ထုတ်နေပါတယ်။ဟိုကြည်တူကနေပြီးတော့ဒီဘလိုပဲဖြစ်ဖြစ်ဒီအခန်းကြီးမှာအခန်းကိုစလေရဲ့အများဆုံးရရတယ်။ဒါပေမဲ့အစိုးရမခွင့်နိုင်ဘူး။ဒါဖွင့်စည်းပုံကြက်တဲ့ကြောင့်ဆိုတာမျိုးတို့မှတော့လက်ခံပါတယ်။ဒါပေမဲ့ဒီတော်စုအစိုးရအနေနဲ့ဒီလိုဆက်ကမမမမရက်တည်ပြီးလို့ဒါတွေဖက်ဖက်ကမဆိုရင်ဒီမီဒီယာဒီလိုတွေကိုနေပြီးတိခိုက်တာနာကျင်တာအသက်ကြီးကြီးတာတွေကိုနေပြီးတော့ဒီအစိုးရအနေနဲ့နေပြီးတော့ဒါကိုစိတ်ဝင်စားမှာဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတယောက်ချင်းရဲ့တိခိုက်နိုင်တာမို့လို့နေပြီးတော့မြန်မာတိုင်းနိုင်ငံလုံးကတိခိုက်နိုင်တာမို့ဖြစ်ပါတယ်။လူခန္ဓာကိုနဲ့ပြီးပါတယ်လူခန္ဓာပေါ်မှာနေပြီးတော့လက်လက်တစ်ချောင်းတိုးသွားလို့ရှိရင်လည်းဒီလူခန္ဓာကမပြည့်စုံပါဘူးဒီလိုပါပဲနိုင်ငံသူနိုင်ငံသားတယောက်ချင်းသူတစ်ချင်းခလေးတငယ်များအမျိုးသမီးများကိုတိခိုက်နာကျင်စေတဲ့အတွက်ကြောင့်ဒါအစိုးရအနေနဲ့ပို့ပြီးတော့တာဝန်ကြီးပါတယ်။ဒါတို့ကိုလက်ရှိမှာနေပြီးအစိုးရအနေနဲ့စကားပြောရမှာဖြစ်ပါတယ်ချင်းပြည်သူဆက်ကမမမမရက်တီမှာလာပြည်သူအစိုးရမိပါမရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ကိုစေရသူအနေနဲ့ရောဒီအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာဒီကိစ္စအားပေးအားမြောက်ပြုနေတယ်လို့လူတွေထင်နေရပေါ့လေ။အဲ့ဒီကိစ္စပေါ်မှာဘလို့ရှင်တုံးသက်ပါလဲရှင
့်။အဲဒီတော့အခုကကျွန်တော်တို့နိုင်ငံမှာကတော့သူကတခြားနိုင်ငံနဲ့မတူဘူးပေါ့လေဒီတက်နဲ့အစိုးရနဲ့အပြိုင်လိုမျိုးဖြစ်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူကတက်ကလည်းအစိုးရအောက်မှာရောက်နေတယ်လို့သူကဆက်ချာရကျွန်တော်တို့ကပြောလို့ရတယ်ဘောနော်အဲ့တော့ဟိုဘလိုရှိနေလဲဆိုတော့အသေးစိတ်ကတော့ဒါကတော့ကျွန်တော်တို့လေ့လာသုံးသပ်ကြည့်မှာပဲရမယ်ပေါ့နော်ဒါပေမဲ့သူကြတာကတော့ပြေကြတယ်ကျွန်တော်တို့နိုင်ငံမှာဟိုတက်နဲ့ဆိုရနေအပြည်အနိုင်ငံတွေမှာလို့ပုံစံမျိုးတော့ဖြစ်မနေဘူးပေါ့နော်ဆိုတော့အဲ့ဒါကတခုပေါ့အဲ့တော့ဘာလို့လုံးလို့ရလဲဆိုခုလောလောဆယ်ကတော့ဒီလေကြိုင်းဆွေးနွေးပွဲတွေလုပ်နေတယ်လုပ်နေရဆိုတဲ့အခါကျတော့အခုဟာဘာတော့ကောင်းလဲပေါ့နော်ကျွန်တော်အစိုးရဆိုပဲဒီတိုက်နေကြရခိုင်မှာတော်တော်လေးတိုက်ပွဲကဟိုရခိုင်မှာမကြုံဘူးလောက်အောင်ဖြစ်နေတခြားတွေမှာတော့ဖြစ်နေကြရရှိတဲ့အခါကျတော့ဘာတော့ကောင်းတာတွေ့လဲဆိုတော့ဟိုကိုတလောကဒီအခုလက်ရှိတိုက်ပွဲဖြစ်နေတဲ့ဒီဒီဟိုဘာလို့အဖွဲ့တွေကိုလည်းနောက်ပါနေပြီးတော့မှတွေ့လိုက်ရတယ်ပေါ့နော်ဆိုတော့အဲကျတော့အောက်မှာတော့တိုက်တော့တိုက်နေတယ်ဒါပေမဲ့အချိန်မှာတော့မျက်နှာချင်းဆိုင်စကားပြောလို့ရနေသေးတယ်ဆိုတော့သဘောတော့တွေ့နေရတော့ဟိုအရင်တုန်းကဖြစ်တာတွေဆိုရင်တော့ဒါမျိုးဖြစ်ပြီဆိုရင်ဝဲဝိုင်းနဲ့လာလို့မရတော့လေတော်တော်လေးကြာအောင်ညီနိုင်ပြီးတော်တော်လေးတိုက်ခိုက်ပြီးတော့မှဖြစ်တယ်ဆိုတော့အခုကတော့ဒါပြောပြောဖြစ်တဲ့ဟာကခင်းပြီးတော့တိုက်နေကြတဲ့သဘောရှိတယ်နှစ်ဖက်လုံးကပေါ့လေကျွန်တော်အမြင်တော့အဲ့တော့အစိုးရအနေနဲ့ဘာလို့လုပ်ရလဲဆိုသူကလက်ရှိမှာအာဏာကျထားတဲ့အဖွဲ့ဖြစ်တယ်ဆိုတဲ့အခါကျတော့သူကဒီဖြစ်လို့လက်ရှိအဲဆိုးမတော့အောင်ပေါ့လေသူကတိုက်ပွဲဖြစ်ပြီဆိုတာနဲ့ဟိုနှစ်ဖက်တက်တွေကတော့များသောအားဖြင့်ဈေးတင်တာအနည်းနဲ့အများရထားတဲ့အဖွဲ့တွေဖြစ်တယ်။ဒါပေမဲ့တရားသားသူကတော့ဓာရီကိုကြုံမှုအတွက်ဒါဖိပြင်ထားတာမဟုတ်ဘူး။အဲ့တော့နင့်နာမယ်ဆိုရင်ဒါအကြသားလက်နဲ့မရှိတဲ့သူကအရင်နင့်နာမှာ။အဲ့တော့အရင်ဆုံးတော့တိုက်ပွဲအချိန်လျှော့ပြီးတဲ့အခါကျရင်တိုက်ပွဲကိုပြီးရင်ကျန်နိုင်တယ်လို့ယူရပြီးတဲ့အခါကျတော့နိုင်ငံကြီးအတွက်ဒါတိုက်နေကြတာဆိုရင်နိုင်ငံကြီးကဆွေးနွေးနိုင်အောင်လုပ်ဖို့လေ။ဒီကိစ္စဆွေးနွေးရရှိနေကြဆိုတော့ဒါရှိလို့ဆိုရင်အကောင်းဆုံးလုပ်ဖို့ကတော့တိုက်ပွဲချိန်လျှော့ဖြစ်နိုင်ရင်တော့ရက်ပေါ့နော်ကျွန်တော်အင်္ဂလိပ်လိုဆိုရင် freeze လုပ်ပြီးတော့ဆွေးနွေးဘက်ကိုပါဖို့ပဲလုပ်ရမှာပဲဒါလည်းတိတ်တော့မဖြစ်ဘူးခုနလိုမျိုးပေါ့လေဒါဝိုင်းမှာတွေ့နေနိုင်တဲ့အခြေအနေရှိနေသေးတယ်တယောက်နဲ့တယောက်ကိုမကြည့်ချင်လောက်အောင်မုန်းသွားပြီးဆက်ဒီလိုမရနိုင်တော့ဘူးဆိုမှလားကျွန်တော်နည်းနည်းတက်ကဆုံးရှုံးသွားမှာဆိုကျွန်တော်အနေနဲ့ကတော့လုံးလို့ရနေသေးတယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုအကောင်းမြင်အနေနဲ့ဆိုရင်ဟိုဆွေးနွေးဖို့မျှော်ဟိုဆွေးဆက်ပြီးဆွေးနွေးလို့ရမယ်ဒီတိုင်းပေးရလဲတကယ်တမ်းလုတ်တဲ့အခါမှာဟိုတကယ်တမ်းကိုကလုတ်ချင်မယ်ဆိုရင
်
ဟုတ်ကဲ့တကယ်တမ်းလုတ်ချင်မယ်ဆိုရင်ဟိုရက်ချင်ရက်လို့ရက်လို့ရရပေါ့နော်သူတို့အနေနဲ့ဒါဟိုဆန္ဒရှိမယ်ဆိုရင်ဟိုရက်သွားနိုင်တဲ့အခြေအနေမျိုးလုတ်လို့ရတယ်ဆိုတော့မျှော်လင့်ချက်ကောင်းတဲ့အခြေအနေကိုမြင်နေရတယ်လို့ပြောတာပေါ့ဟုတ်ကဲ့ဟိုကျွန်မ
မကြည့်ပေါ့တော့သူတို့နှစ်ဖက်ကထိန်းပြီးတိုက်နေကြတဲ့သဘောတော့ရှိတယ်ကျွန်တော်မြင်တာတော့ဘာလို့လဲဆိုတော့ဟိုအရင်တော့ဖြစ်တယ်ဆိုရင်ဒီနေ့ချင်းဆိုင်လို့ပေါ်မရတော့ဘူးသဘောဝိုင်းကိုမလာကြတော့ဖြစ်သွားနှစ်ဖက်လုံးကလေခါးခါးကြီးဖြစ်သွားအခုကျတော့ဟုတ်တယ်အောက်မှာအခြေအနေရတိုက်နေတယ်ဒါပေမဲ့ငါတို့ဆက်လက်ဆွေးနွေးမယ်ဆိုတော့မြင်လို့တော့ပြလို့ရပြင်ဆိုတဲ့သဘောတော့ရှိနေသေးတယ်ပေါ့နော
်ဟုတ်ကဲ့မြင်တာလေဟုတ်ကဲ့ပါရှင်ဟိုအခုကျွန်တော်တို့လေလိုင်းပေါ်မှာဝင်ပြီးတော့ဆွေးနွေးခြင်းနဲ့တော်ရရှင်နေအာစောင့်နေပါတယ်ကျွန်တော်တို့သူကျွန်မသူတို့ကိုအရင်ခေါ်ပါမယ်ပြီးတော့ရင်တော့ကျွန်တော်တို့စီကိုဒီဟိုကိုယ်တိုင်မပါဝင်နိုင်လို့စာရေးပြီးတော့ပို့ထားတဲ့တော်ရရှင်နေရဲ့စာတွေကိုလည်းကျွန်မမေးပြီးတော့ဖြေကြားပေးမှာဖြစ်ပါတယ်ရှင်ဆိုတော့ပထမဦးဆုံးဟိုရခိုင်ကနေပြီးတော့ကိုဝင်းနိုင်ဆိုတဲ့တော်ရရှင်ဆက်သွယ်ထားပါတယ်အော်ကိုဝင်းနိုင်အာကိုဝင်းနိုင်ဖုန်းခေါ်လို့မရပါဘူးကိုဝင်းနိုင်ဖုန်းခေါ်လို့မရပါဘူးကျမတို့အခုအတန်လွှင့်နေတာကိုကြားတယ်ဆိုရင်တယ်လီဖုန်းဆက်ပိတ်ထားတယ်လို့ပြောနေလို့ကျမတို့ခေါ်လို့မရပါဘူးအဲ့ဒါဆိုရင်ကိုခင်မောင်လွင်ကိုခေါ်ချင်ပါတယ်ကိုခင်မောင်လွင်လိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါရှင်
ဟုတ်ကဲ့ကိုခင်မောင်လွင်ကျမတို့ဒီပြန်နိုင်ဆွေးနွေးသူနှစ်ဦးရှိပါတယ်မေးမြန်းချင်တာမေးလို့ရပါတယ်ဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ရခိုင်ပြည်နယ်ပတ်သက်လို့နံပါတ်1ကတော့တက်ရှိအစည်းအဝေးကျမတို့ကပြင်သားကြို့ဟောရာအိမ်မှာစားရမှာသဝါသဝါကြီးကြီးပြင်ရအောင်ဒီဒီဒီရှင်ရဲ့ဒီအမားများကိုတောက်တဲ့အမားကြီးများဖြင့် ဖို့ဖို့အယုံကြောင်းမှုကျိုးစားနေတယ်လို့ကျွန်တော်ယူဆပါတယ်။နံပါတ်၄ကရခိုင်ပြည်ပကနေပတ်သက်လို့တရှိအစိုးရကနိုင်ငံတကာကအဝကားပြသတိပေးကြတယ်။မြန်မာပုံမြင်ရလို့ဘယ်လောက်လဲကြာအမိချိချိုက်လို့ဖြစ်နေကြပါလဲခင်ဗျ။နံပါတ်၃အနေနဲ့တော့တော့ဆိုဒီနေ့ပတ်သက်လို့အစိုးရကအပြစ်ကရစဲမှုကျိုးစားပြီးအမှန်ငြိမ်းချမ်းရှင်းလင်းပါကအဖြေရမယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့ဒီနေ့တော့ကျွန်တော်ဒီအေးကိုဆက်တိုက်နေခြင်းဒီကျွန်တော်ရဲ့ချက်နေခြင်းတွေကိုကျွန်တော်ယူဆတယ်။ဒါပေမဲ့တရှိအစိုးရကိုတတိယပြည်နာကတော့နာဝတာအနာဘ USDB ဘာဒီအစိုးရတက်ကလေဒါကကြက်တလာများကိုဒီနေ့အချိန်ထိစမလာအောင်အစိုးရနဲ့တာစီလို့ဒီလိုလေးပြောရှိဆောင်ရမယ်။
Okay ခုခေတ်မောင်လေးကတော့ပြောသွားတဲ့ထင်ပါဒီဆွေးနွေးမှုနဲ့အဖြေရှာဖို့ဆိုတာပါသွားပါတယ်ခုနကတော့ဒီကျမတို့ရဲ့ပင်နိုင်ဆွေးနွေးသူတွေလည်းဒီကိစ္စကိုပဲပြောသွားတာဖြစ်ပါတယ်ဟိုကျမနောက်ထပ်သောရရှင်တယောက်ကိုခေါ်ချင်ပါတယ်ရှင်မလေးရှားကကိုခိုင်မင်းထွန်းမှာကိုခိုင်မင်းထွန်းရှိပါလား
ရှိပါ
တယ်ခင်ဗျ Okay ကိုခိုင်မင်းထွန်းဝင်ပြီးဆွေးနွေးနိုင်ပါတယ်ဒီမှာပင်နိုင်ဆွေးနွေးသူနှစ်ဦးကိုလည်းမိကုန်နေမိနိုင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တခုလောက်ဒီမှာဆွေးနွေးနေတာကဒီမြန်မာနိုင်ငံရဲ့ဒီအတော့ချာနာကိုဒီသတ်တဲ့လို့ဒီရခိုင်ဒီစားကိုဒီမှာရခိုင်ကျက်တနာကိုအေးအေးနဲ့ဒီဆက်မတော်ဖြစ်တဲ့ဖြစ်တဲ့ကိုဒီမှာပေါ့အပြားဥဒိုတွေကပြောပြောကြည့်ရက်ပြောတော့ရှိတော့ကျွန်တော်တို့ဒီမှာတွေ့ရတာကဘယ်လိုတွေ့ရလဲဆိုရင်ကျွန်တော်ကတည်းကကျက်တနာကိုဒီချောက်ပါဒီမှာပဲကျွန်တော်ကတာဝန်ရှိတယ်လို့ယူတယ်တကယ်တမ်းကျွန်တော်တို့မိန်းကလေးလုပ်နေတဲ့စိတ်ကြည့်နေဒီအကြီးကြီးလေးတွေကဘာလို့လဲ
ကို
ဒီရဲ့စိတ်ဒီကြီးကြီးဒီကြီးကြီးဖြစ်နေတာလေဆိုတော့
ကိုခိုင်မင်းထွန်းနည်းနည်းပြန်ပြောပါကျမတို့မကြားရလို့နောက်ဆုံးအကြောင်းလေးနည်းနည်းပြန်ပြောပါရှင
့်ဟုတ်ဟုတ်ကဲ့ဒီမှာဆိုင်ဒီနေတဲ့ကနေပတ်သက်ပြီးတော့ကျွန်တော်တို့ရှင်းရမယ်ပြောရမယ်ဆိုရင်တော့ဒီတက်မတော်နဲ့ဒီဒီချက်ပါဒီမှာပဲကျွန်တော်တို့ကတာဝန်ရှိတယ်လို့ယူတယ်အဓိကတာဝန်ရှိတာကဒီချက်ပါဒီမှာပဲတာဝန်ရှိတယ်ဒီဘာကြောင့်ဒီချက်ပါဒီမှာတာဝန်ရှိတာလဲဆိုရင်စိတ်ဆင်ရေးလုပ်ဖို့အတွက်ဒီချက်ပါဒီကပဲကျွန်တော်တို့ရခိုင်ပြည်နယ်ကိုအမြင့်ကြီးတာဖြစ်တယ်ဒီတော့ကျွန်တော်လူကြီးတွေသဘောတရားစီစဉ်နေလူတွေကိုသဘောတရားစီစဉ်နေစဉ်းနေနေစဉ်းစားဖို့ကိုဘလို့ဒီကတနာကရောက်ဖြစ်ပါရဲ့ဒီကျင်းလို့ရပါရဲ့ဘာကြောင့်ဒီကျင်းလို့ရတာလဲဒီပို့လို့တရားနဲ့တရားသဘောမပြနိုင်တဲ့စိတ်ကလေးကအခုဆိုရင်မြေကြီးတော်ကိုပေါ်ပြီးတော့သဘောလုံးကြောင်းနေသေးတယ်သူစင်းအောင်စင်းအောင်ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီကအစီအစဉ်နဲ့နည်းလိုက်နေပါရဲ့ဒါနဲ့အစီအစဉ်နဲ့နည်းလိုက်လူကြီးတွေကလူတွေကိုခွင့်မလွတ်ဘူးဆိုရင်ဒီလည်းနဲ့ပြည့်ကျန်ဖဲလို့ပြောနေတယ်အဲဒါပုံပွင့်တဲ့နေလေအဲဒါဒီနိုင်ငံရေးဒီဘောကိုအသေးစုပေါ်ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ရက်ဆိုင်ကြီးအငင်းချင်ပေါ်မယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
ဟုတ်ကဲ့ဒါကိုခိုင်မင်းထွန်းမလေးရှားကနေသွားရရှင်ဝင်ပြီးတော့သူ့ရဲ့အမြင်ကိုပါဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ဟိုကျမတို့ကိုဒီအီးမေးလ်ကနေရေးပို့ထားတဲ့ဟိုသွားရရှင်ရဲ့စာတွေကိုလည်းကျမဟိုပြောပြပေးချင်ပါတယ်သွားရရှင်ဇေကြီးပါသွားရရှင်ဇေကြီးစာကိုတစ်ချက်လောက်ဟိုပြောပြပေးပါမယ်အခု
ရခိုင်ပြည်နာရဲ့အနှစ်ချုပ်တော့မြမစစ်တပ်နဲ့အစိုးရဆက်ဆက်ကသွေးခွဲတတ်ရှူတဲ့အုပ်ချုပ်မှုရဲ့မှားယင်းတဲ့အကျိုးဆက်ရလဒ်လို့ပဲပြောရမှာပါရခိုင်နဲ့ရိုဟင်ဂျာလို့ပဲပြောပြောဘင်္ဂလီလို့ပဲဆိုဆိုအဲ့ဒီလူမျိုးနှစ်မျိုးကိုအမြဲမတည့်အောင်ရံဖြစ်အောင်မယုံကြည်ကြအောင်လှုပ်ထားခြင်းဖြစ်ပြီးတော့ရခိုင်တွေရဲ့မကျေနပ်ချက်တွေမြမာရီအပေါ်ကြောက်ရွံ့နိုင်မှုအားနည်းသွားတဲ့အပြင်နေဆက်တတိုင်းထက်ပိုပြီးလုံခြုံတဲ့ကာကွယ်ရေးစနစ်ကြီးလည်းဖြစ်နေမယ်ပေါ့အဲ့ဒီလိုလူမျိုးတွေကြောင့်မင်းတို့လူမျိုးတွေနစ်နာထိကိုက်ဆုံးရှုံးနေရတယ်ဆိုတဲ့အမြင်ကိုရခိုင်တွေရဲ့ယင်နဲ့အမြဲတမ်းသွတ်သွင်းပေးနေမယ်ဆိုတဲ့သဘောပေါ့ခက်သွားတာကရခိုင်တွေအမြင်ပြောင်းကုန်ကြတာလေတကယ်တမ်းကြုံတွေ့နေရတဲ့ပြဿနာကရခိုင်ကိုအုပ်ချုပ်နေသူတွေကြောင့်ပါကလားဆိုတာပေါ့တခါရခိုင်အများစုစုပ်ပြတ်ဆင်းရဲမွဲတည်နေလို့ရခိုင်မှာတဲ့တခြားနေရာတွေမှာစီးပွားရှာနေရတဲ့အဖြစ်ဟာရခိုင်ဒေသကဘာမှမထွက်လို့လားဆိုပြီးစီစစ်ကြည့်ကြတယ်လေဟောရခိုင်ပြည်ကရေရွက်ပစ္စည်းတွေပေါ်ကျွဲဝသလိုတစ်ဝါတောတောင်တွေကျွဲဝပြန်တယ်တခါရေနံနဲ့သဘာဝတန်းငွေတွေနေ့စဉ်တန်းပေါင်းများစွာဝင်ငွေတွေရှိနေပြန်တယ်လို့သူတို့တွေ့မိလာတာပေါ့ဒီတော့ပညာတတ်ရခိုင်လူငယ်တွေရဲ့အမြင်မှာရခိုင်ပြည်ကိုရခိုင်တွေကိုယ်တိုင်အုပ်ချုပ်စီမံနိုင်မှသာအနာဂတ်ရခိုင်လူမျိုးတွေအတွက်ကောင်းကျိုးရှိတော်မယ်ငါတို့နိုင်ငံငါတို့ရေမြေတောတောင်ငါတို့ကိုယ်တိုင်စီမံအုပ်ချုပ်မယ်ဆိုတဲ့အမြင်ပြောင်းလဲလာရကနေအခုလိုဖြစ်လာတယ်လို့ထင်မိပါတယ်ခေါလူမျိုးနဲ့ရန်တိုက်ပေးဖို့သွေးထိုးလှုံ့ဆော်ထားသမျှစူးစီးပေးမိသွားပြီးတော့ကြစ်လက်အားကောင်းလာတဲ့ရခိုင်လူအဖွဲ့စည်းဟာအခုတော့မြမာရီအတွက်ကိုထောင်ချောက်ကိုပြန်မိနေတယ်လို့ဖြစ်ရခြင်းပြီးပေါ့လေ
ဒါကတော်ရရှင်စီကြီးတာသူတို့ရခိုင်ဘက်ကနေအမြင်ကိုရေးလာတာပါနောက်ထပ်တော်ရရှင်တယောက်ကတော့ညိုမင်းခိုင်မာဒါလည်းသူကလည်းအီးမေးလ်ကနေရေးပို့လာတာပါကိုရန်နိုင်ဖတ်ပေးပါအောင်ရှင
်စိုးစိုးကတော့တိုင်းသားဒေသအသီးသီးမှာအခုထိပြည်သူလူထုကို
စစ်ပွဲကိုအကြောင်းပြုပြီးမတရားဖမ်းဆီးတပ်ဖြတ်ကြတာဖြစ်ပါတယ်ဒီလိုတပ်ဖြတ်မှုတွေကအခုမှမဟုတ်ပါဘူးစစ်ဘော်ချုပ်ဦးနေဝင်းအာနာသိန်းကလေးကဖြစ်ပါတယ်အခုရခိုင်မှာပြည်သူတွေကိုစစ်တပ်ကတပ်ဖြတ်တယ်အစိုးရကတာဝန်ယူမှုတာဝန်ခံမှုမရှိဘူးတန်းသားဒေသအသီးသီးမှာစစ်တပ်ကျူးလွန်တဲ့ဘယ်စစ်ရာဇဝမှုကမှအစိုးရကရောစစ်ဘော်ချုပ်တွေကပါတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ပါဘူးမရှိသေးပါဘူးဒါတွေကစစ်ဘော်ချုပ်တွေပြောသလိုတိုင်းသားတွေကဖန်တီးနေတဲ့လူမျိုးရေးမုံတရားတွေမဟုတ်ပဲဗမာတွေကိုယ်တိုင်ဖန်တီးနေတဲ့လူမျိုးရေးမုံတရားတွေဖြစ်ပါတယ်အခုဗမာလူမျိုးအများစုရဲ့အမြင်မှာဒီမြန်မာနိုင်ငံကဗမာလူမျိုးတစ်မျိုးတည်းရဲ့မူပိုင်နိုင်ငံလို့မြင်နေကြပါတယ်ဒီအမြင်တွေဖြစ်လာအောင်စစ်အစိုးရကဖန်တီးခဲ့တာဖြစ်ပါတယ်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရတွေအနေနဲ့ဒါကိုချက်ချင်းပြုပြင်ပြောင်းလဲရမှာဖြစ်ပါတယ်ရေးကြီးဆုံးချက်ကတိုင်းရင်းသားပြည်နယ်အသီးသီးကဝန်ကြီးချုပ်ကိုတိုင်းရင်းသားပြည်သူတွေကရွေးချယ်တင်မြှောက်ခံရသူကိုသာဝန်ကြီးချုပ်အဖြစ်ခံထားရေးဖြစ်ပါတယ်ပြီးတော့ပြည်နယ်နဲ့သက်ဆိုင်တဲ့စီမံခန့်ခွဲမှုအလုံးကိုပြည်နယ်ဝန်ကြီးချုပ်ကတိုက်ရိုက်စီမံပိုင်ခွင့်ရှိဖို့ဖြစ်ပါတယ်အားနည်းတဲ့စနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ရမယ်ပြည်နယ်ဖွဲ့စည်းပုံကိုပထမဆုံးဖွဲ့စည်းပေးရမယ်ဒီလိုဆိုရင်ပြည်ထောင်စုမပြုတ်ခွဲရေးနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးကိုဖော်ဆောင်နိုင်မယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီစာရီမှာတွေ့ရတာကဟိုတွေ့ရပုံကိုကြည့်ရမယ်ဆိုရင်တော့ဒီရခိုင်နေနဲ့ဒီဗမာပြည်ဟိုသွေးကွေးအောင်လုပ်နေတယ်ဆိုတာမျိုးရခိုင်ကလည်းရခိုင်နေနဲ့တော့ဒါမှမဟုတ်လေဟိုဘက်ကမှရှိတဲ့ရိုဟင်ဂျာတွေသွေးကွေးအောင်လုပ်ထားပြီးတော့အုပ်ချုပ်နေတယ်တမင်သက်သက်ပေါ့လေဒီအခြေအနေကိုဖန်တီးထားရယ်ဆိုပြီးတော့ယူဆနေပုံရပါတယ်တကယ်ရောအပြင်မှာအခုနောက်ပိုင်းဟိုရခိုင်ပြည်ပခါနောက်စိုးစိုးရောရအခြေအနေရောက်လာပြီးရဲ့နောက်မှာဒီရခိုင်ဟိဗမာဟိဒါမှမဟုတ်လေရခိုင်ဟိစစ်တပ်ဟိအဲ့လိုမျိုးသက်သက်သွေးကွေးတဲ့အခြေအနေမျိုးတကယ်စိုးရွာရောက်နေပါပြီလားဟိုဘလို့ထင်ပါလဲကိုစီရသူအရင်နည်းနည်းလေးတုံ့သက်ပြပါရှင
်အခုစစ်ကြည့်ရင်တော့တစ်ပတ်နဲ့တစ်ပတ်ကြာတော့အနာရီပေါ်လာတာပေါ့ဒီအထူးဖြင့်တော့စစ်လက်တွေ့ခံစားနေရတဲ့ဒေသတွေကတော့ပုံပြီးတော့အနာပြင်းတာပေါ့အဲ့တော့ဟိုဒါတွေကဟိုခုခေတ်ကအရင်ခေတ်ကဆိုရင်တော့ဒါတွေကတိတ်မရောက်ဘူးခုခေတ်ကတော့ဆိုရှယ်မီဒီယာအားကောင်းတဲ့အချိန်ဆိုတော့ဟိုလူတွေဒေါသထွက်တဲ့အချိန်မှာထွက်ရေးကြတဲ့အချိန်မှာဒါကပုံပြီးတော့ဟိုပြန်ပြန်နဲ့နဲ့ဖြစ်လွယ်တဲ့ခါကျတော့ဘာပြောပြောစစ်မဖြစ်တဲ့ဒီကဘာရောရန်ကုန်တို့မန္တလေးတို့ဒီလိုနေရာမျိုးတွေမှာတော့မှာဘာပြောပြောဟိုဓာရီကစကားပြောရင်ဆင်ကျင်ပြောရတဲ့သဘောတွေကျွန်တော်တို့တွေ့လာရတယ်ဆိုတော့လေဒီချင်းဆက်ဖြစ်နေရင်တော့ဟိုပုံဆိုးလာဖို့ပဲရှိတယ်အခုကဟိုစစ်ကကျပိုင်းတော့ဒီနာရီကတော်တော်နဲ့လက်ပြဘူးပေါ့နော်အလေးစစ်ကတော့ထားပါတော့အခံကောင်းလို့နောက်တလနောက်နေကြရင်တော့မယ်ရှင်နာကတော့နောက်နှစ်ပေါင်းများစွာယူဆက်တွေဒီခြံနေမှာဆိုတော့ဒါနဲ့ဆက်တော့ကောင်းမှာဟိုတစ်ဖက်ကနာနာကြီးကြီးကြီးကြောက်နေတယ်ဟိုအဲ့ဒီတကယ်တည်းနေကြတဲ့မှာဒါကုလူဆက်ဆံမှုတွေပြီးတော့အင်တာအွန်လည်းအပြန်အလှန်ကျထားပါ냐ဆိုတော့တကယ်တမ်းတော့ဟိုတလောက်ကြီးတော့လည်းမစိုးဘူးလည်းပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြောနိုင်တာကတော့ကျွန်တော်ပြောနိုင်တာကတော့ဆက်ဖြစ်နေရင်တော့ပုံစိုးတာလိမ့်မယ်ဟိုရှိလျနိုင်လောက်ဖြစ်သွားလိမ့်အဲ့ခါကျတော့ဒီစစ်ကိုတော့အမြန်ဆုံးတော့ကျွန်တော်တို့ရပ်ဖို့လိုပါတယ
်။အဝေးပါပါ။
ဖြစ်တဲ့နေရာတွေမဟုတ်ပဲတခြားနေရာတွေမှာဖြစ်ကုန်
တာ။အဝေးတော့ပါရိုက်ခတ်မှုတွေရှိရပေါ့နော်။အဲ့တော့တကယ်ဟိုစစ်မဲ့ဖြစ်နေတဲ့ဒေတာတွေမှာတော့ပို့ဆိုးမှာပေါ့။အဲ့တော့မတ်ထုမေဒီလိုအခြေအနေမျိုးကိုဘယ်လိုထိန်းချုပ်နိုင်မလဲ။ဒီလိုအခြေအနေကနေပို့ပြီးတော့ဟိုကိုစီသူပြောတယ်လို့မျိုးပို့ပြီးတော့ဆိုးမသွားအောင်ပေါ့လေ
။ဟိုအဓိကတော့ဆိုးမသွားအောင်ဟိုသက်ဆိုင်ရာအဲကောင်းဆောင်များအထူးသဖြင့်နေပြီးတော့ဒီတွေးဆိုရင်ရှိတဲ့ပုဂ္ဂိုလ်များရဲ့အသုံးအနှုန်းတွေကိုခရီးဆက်ရပါမယ်။ဒီသူတွေတုံးတွေအတုံးတုံးတွေဒီလူကောင်းများစွာကိုနေပြီးတော့အကျိုးတရားမှုရှိတယ်လို့ထိလဲထိခိုက်နိုင်ပါတယ်။ဥပမာအဖြစ်နေပြီးတော့ဒါဟိုကျွန်တော်ရုံကပြောတယ်ဒါအမြင့်ပြည့်ချင်းမုံဖို့နေပြီးတော့ဒါကျွန်တော်တို့ကိုဒါပြောတယ်ဆိုလို့ရှိရင်ဒီစကားပေါ်မှာတကယ်တမ်းပြောခဲ့တဲ့အချိန်ဒါပြောမပြောတင်တဲ့ဩဟာရတွေဖြစ်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအခင်းနေဖက်ကကြလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့ပြည့်ပြည့်ချင်းမဟုတ်ဘူးအစိုးရကိုနှိုက်ဖို့ကဒီလိုမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒါတော့ပြည်တော်စုစိတ်သက်ထားတဲ့ပုံပေါ်လေအများကြီးစိတ်ထိခိုက်ရပါတယ်ဒါကြောင့်မလို့အဓိကအဖြစ်တော့ဒီ public တွေကဖြစ်တဲ့ပုံပေါ်လေသုံးဆောင်လေဒီပြည်သူပေါ်မှာနေပြီးတော့တိုင်းစားတစ်ခုတွေအုံစားရှိတဲ့ပုံပေါ်လေနောက်အခုလိုမျိုးနေပြီးတော့ထိပိုင်းတဲ့ drain ထုတ်ပြန်ရှိတဲ့ထုတ်ပြန်ခွင့်ရှိတဲ့ပုံပေါ်လေကနေပြီးတော့အပြောအဆိုတွေကိုဆင်ခြင်ရမှာဖြစ်ပါတယ်ဒီလိုမျိုးမဆင်မကျင်ပြောတဲ့အရာတွေဒီအောက်မှာနေပြီးတော့သူ့နောက်ကနေပြီးတော့ရှိကြတဲ့ပြည်သူတွေကိုအများကြီးထိခိုက်စေနိုင်ပါတယ်။ဒါကြောင့်မို့ကျွန်မအရှိမပြောခဲ့တဲ့အတိုင်းပဲမြန်မာနိုင်ငံဖြစ်နေတဲ့ပြဿနာကဒါလူမျိုးရေးပြဿနာမဟုတ်ပါဘူး။ဒီလိုမျိုးလူမျိုးရေးပြဿနာဖြစ်အောင်ခေါ်ဆောင်သွားကြတဲ့တချို့ပုဂ္ဂိုလ်တွေလည်းရှိဆုံးရှိမှာပါ။ဒါနေပြီးတော့ဒီပြည်သူတွေနေပြီးတော့လက်မစားကောင်းဆောင်ပြုခြင်းတွေဖြစ်ပါတယ်။ဒီကိစ္စကြလို့ရှိရင်ကျွန်မအဆင်မပြေတယ်လို့ပဲမြန်မာနိုင်ငံရဲ့လက်ရှိကြည့်နေတဲ့ပြဿနာတွေပဲပြောပြောအကျပ်ပေးပေးဆိုဆိုဒါတွေကနေပြီးတော့ ချစ်သောမျိုးဆိုအဖြစ်တင်လာခဲ့တဲ့နေပြီးတော့တရင်မမြရဲ့ရပိုင်ခွင့်တွေတန်းသူအခွင့်အရေးတွေကိုယ်ဝန်ပြတ်ထမ်းပြီးပိုင်ခွင့်တွေတော့ဆုံးရှုံးခဲ့လို့ပဲဖြစ်ပါတယ်။ဒါနေပြီးတော့ဒီဒီမိုကရေစီအကြောင်းအမဲမှာကြာလို့ရှိရင်တော့ဒါဝင်နေပြီးတော့တရင်သားတွေကပုံပြီးတော့ဒီမိုကရေစီဆိုရလက်ထက်မှာတောင်းဆိုမှုတွေပုံပြီးတော့မြင့်မားလာတာဖြစ်ပါတယ်။ဒါကိုလည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရစိတ်ပိုင်းကောင်းဆောင်များကဒါတွေကိုနေပြီးတော့အတိအချက်ဖို့ကျွန်တော်တို့နေပြီးတော့လိုပါမယ်။ဒါကြောင့်မလို့လက်ရှိအခြေအနေမှာမြန်မာနိုင်ငံမှာဖြစ်ပေါ်နေကြတဲ့ကိစ္စများနဲ့ပတ်သက်ပြီးတော့ပြောခွင့်ဆိုခွင့်ရှိတဲ့ပုဂ္ဂိုလ်များရဲ့ဒီပြီးတော့နှုတ်တခွန်းတီလူပေါင်းများများစွာကိုဖိခိုက်နိုင်တယ်ဆိုတာတွေတတိထားပြီးတော့ပြောဆိုဟိုထုတ်ပြန်ဖို့ဒါဝင်နေပြီးတော့လူပါတယ်လို့ကျမတို့ယူဆပါတယ်
ဟုတ်ကဲ့ရှင်အခုလိုပြိပက္ခဒေတာမှာပို့ပြီးတော့စကလုံးအုံနှုံးနေတတိထားတဲ့နေပေါ့နော်အခုကျမတို့ streaming ကိုကိုတီးလည်မှုစောင့်နေလို့ကြံပါသေးတယ်ကိုတီးလည်မှုကြီးကျမတို့တော်တော်အချိန်မရတော့ခက်တူတူ streaming ပြပါနော
်ဟုတ်ပါခင်ဟုတ်ကဲ့ခင်ဗျာဒီကိစ္စကတော့ကျွန်တော်တို့တော့ပြမပြမတော့ဖြစ်တဲ့နဲ့ကိစ္စတွေအားလုံးကတော့အစိုးရစစ်တပ်မှာပဲကျွန်တော်တို့တောင်းရှိတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ရခိုင်ပြည်မှာတော့အခုဖြစ်နေတဲ့ကိစ္စအများကြီးပဲကတော့စက်ဖြတ်နေတာတွေတော့တော့ဒီလိုလှုပ်ဆောင်လာတဲ့ကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့တော့ညမထက်အမေဒီပါကြီးကြီးညာတယ်ကြီးညာပြီးတော့သူတို့ကြိုက်တဲ့လူတွေစက်ဖြတ်တဲ့သဘောတော့ဖြစ်နေတယ်ခင်ဗျာအဲ့ဒီအတွက်တော့နိုင်ငံတကာအနေနဲ့ဝင်ရောက်ပြီးတော့တော့ဒီနိုင်ငံချွေးဖို့လို့တယ်မဟုတ်လို့ရှိရင်တော့ကျွန်တော်တို့နော်တိုင်းနာအဖွဲ့အစည်းတွေနော်ပမာပြည်သူတွေကနော်အနစ်နာခံရမယ့်အဖြစ်မျိုးရောက်နေတယ်ခင်ဗျဒီတော့နော်တိုင်းနာအဖွဲ့အစည်းတွေနဲ့ပမာပြည်သူတွေနော်ငြိမ်းချမ်းရအောင်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနော်အာဆီယံအဖွဲ့အစည်းတွေအားလုံးဟာနော်ဝင်ရောက်ပြီးတော့ညှိနှိုင်းဖို့လို့တယ်မဟုတ်တော့ပမာပြည်ကနော်ငြိမ်းချဖို့ဆိုတာမလွယ်ဘူးဗျ
ကိုတီးလည်မှုကတော့နိုင်ငံတကာကနေဒီပြဿနာဝင်ပြီးတော့ဟိုဝင်ပြီးတော့ဆွတ်ဖက်ပြီးတော့တားဆီးပေးပါလို့ပြောနေပါတယ်အခုကျမတို့နောက်ဆုံး10မိနစ်လောက်ပဲကြာမှာတော့တယ်ဟိုကိုစီရသူနဲ့မတ်ထူမီအချင်းချုပ်လေးပေါ့နော်ခက်တူတူနဲ့ကျမတို့ဒီပြဿနာကိုဟိုအကောင်းဆုံးအနည်းဆက်ဆုံးအမြန်ဆုံးအဖြေရှာဖို့ဆိုရင်အဓိကဘာလုပ်ရမလဲလို့ထင်ပါလဲမတ်ထူမီအရင်ပြောပါနော်တ
ပတ်မှဆုံးနေတော့ကျမဒီဖြစ်နေမှာဟိုအစိုးရကိုပန်ကြားကျင်ပါတယ်။ကျောင်းဝင်ညီနိုင်ကိုဆောင်ရွက်တဲ့ပုဂ္ဂိုလ်ကလက်ရှိမှာတင်တော်ဆုံးတဲ့အကောင်းဆုံးဆောင်ရွက်တဲ့
vendor your order ကိုမထုမေပြောပါရှင့
်
။ဟုတ်ကဲ့ဆက်ပြောပါ။
Hello
။ဟုတ်ကဲ့ပြောပါပြောလို့ရပါတယ
်။တခုလိုက်ပြီးတော့ဒီတိုင်းရင်းသားများဒေသတွေမှာပြစ်ခတ်ရက်စဲထားပါတယ်။ဒီတိုင်းရင်းသားကောင်းဆောင်တဲ့အခြားသောတိုင်းရင်းသားကောင်းဆောင်တွေကလည်းပဲနေပြီးတော့အခိုင်ကြက်ကနာကိုတခြားသောမီလန်ရဲ့အဖြေရှာဖို့တမဟုတ်နေပြီးတော့ဒီမြန်မာရေးစကားဝိုင်းတဲ့ကိုခေါ်လာဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကျမတို့ဒီတွေးချင်းတိုင်းရင်းသားများကလည်းပဲဒါအတန်တွေကိုပို့ပြီးတော့ထုတ်ဖို့လိုပါမယ်။ဒါတစ်ခုကကျမအနေနဲ့ဒါနောက်ဆုံးပြောချင်တဲ့ဟာကဘာလဲဆိုလို့ရှိရင်အခိုင်ကြီးနဲ့မှအစ်မြက်ပြည်သူတွေကိုဒီလိုချစ်ခင်နိုင်ငံမှုတွေကိုရက်တံဖို့အတွက်ကျမတို့တောင်းဆိုပါတယ်ရှင့်။
ဟုတ်ကဲ့ရှင်နှစ်ဖက်စလုံးနေနဲ့ဒါထိမ့်သိမ့်ပြီးတော့ဒါပြည်သူတွေကိုအဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ရမှာပေါ့လေဆိုတော့ကိုစီသူဖုန်းကြောင်ဝါလို့ပါမတ်ထုမေအထူးကျေးဇူးတင်ပါတယ်ကိုစီသူကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုရပ်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကသတင်းထောက်ထားကုမ္ပဏီတောက်ကြားနေကပြောပါတယ်။အမေရိကန်နိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေဆက်ပြေးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါ။လာမယ့်တစ်ပတ်မှာမက္ကဆီကိုနယ်စပ်ကိုပိတ်ပင်နိုင်ခြင်းရှိပြီးသူ့အနေနဲ့ဒီလိုလှုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိတ်သားမှသမ္မတထရမ့်ကသတင်းထောက်ထားကိုပြောဆိုခဲ့တာပါ။စီယေပတိပခတံကိုအပြင်းထန်ရင်ဆိုင်နေရတဲ့ယီမန်နိုင်ငံမှာကာလာဝမ်ယောဂဖြစ်ပွားမှုမြင့်တက်လာနေတဲ့အတွက်ယောဂပြန်ပွားမသွားအောင်လူမှုကူညီရေးအဖွဲ့တွေအပူတပြင်းလှုပ်ကိုင်းနေပါတယ်။ဒီနှစ်စာမိုင်းကဆက်လို့ကာလာဝမ်ယောဂလို့ယူဆရတဲ့လူနာပေါင်း39,000ကျော်ရှိလာပြီဖြစ်တယ်လို့အဲ့ဒီအထက်မှာတိတ်ဆုံးသူကနေရာနေပါရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီအကြီးအတွက်ထက်မှာကလေးငယ်တွေက28ရာခိုင်နှုန်းပါဝင်ပါတယ်။ယီမန်နိုင်ငံတော်မှာဖြစ်ခဲ့တဲ့နှစ်ကကာလာဝမ်ယောဂကတ်ဆူကြီးရင်ဆိုင်ခဲ့ရတာဖြစ်ပြီးတော့အဲ့ဒီအခြေအနေကနေပြန်ပြီးတော့နှလန့်ထူဖို့ပြည်သူတွေနဲ့ကျန်းမာရေးလုပ်သားတွေကြိုးစားနေရဆဲပါ2019ခုနှစ်ဧပြီလကဖြစ်ပွားခဲ့တဲ့ကာလာဝမ်ယောဂကက်ပီဂျီဟာဟီမန်နိုင်ငံသမိုင်းမှာအဆိုးဆုံးဖြစ်ပြီးအဲ့ဒီတုန်းကလူပေါင်းတန်း2000လောက်ကာလာဝမ်ယောဂခံစားခဲ့ရပြီးတော့လူပေါင်း1500ကျော်လောက်သေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
။သ တရင်ချင်းချုပ်ကိုနန်းလောင်ကပြပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Evanock ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းဆောင်မြောနာဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင
This program has come to you from the Voice of America, Washington.